Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မေလ30ရက်အင်္ဂါညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိအတိုင်းဒိုမီတာ24 25 32 51နဲ့ဖိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမောပါရှင
်ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကျောင်းဝင်ဆွတ်ပတ်ခဲ့တယ်လို့ဆိုရဆွတ်ဆွဲချက်ကိုစုံစမ်းစစ်ဆေးနေရပေါ့ရုရှားကလောင်ရည်ရည်နေလိမ့်မယ်လို့သမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရချိုးဖောက်မှုဆွတ်ဆွဲချက်တွေကိုစုံစမ်းမဲ့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ရဲ့အမည်ကိုကုလသမဂ္ဂကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေအတွက်တင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်ပြည်နယ်အတွင်းမှာလူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အချက်လက်ရှာဖွေရေးအဖွဲ့နိုင်ငံတကာကနေပြီးတော့ကျွမ်းကျင်ပညာရှင်တချို့နဲ့ကုလကဖွဲ့စည်းလိုက်ပါတယ်ဒီအပေါ်မှာမြန်မာအစိုးရဘက်ကဘယ်လိုသဘောထားရှိပါသလဲ။ဒါန
ဲ့ပတ်သက်လို့နိုင်ငံရေးဝန်ကြီးဌာနကလည်းနိုင်ငံတော်အစိုးရရဲ့ရည်တည်ချက်သဘောထားကို2019မတ်လ24ရက်နေ့မှာကျွန်တော်တို့သတင်းထုတ်ပြန်ထားပြီးဖြစ်တယ်အခုလူကွေးကောင်စီကဆက်ဆိုင်နေရှင်ဖွဲ့စည်းတဲ့အခါသူ
မကြခင်မှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ရခိုင်ကမ်းရိုးတန်းကိုဝင်ပြီးတော့တိုက်တဲ့မိုရာဆုံစိုက်ကလုန်းတန်းကြောင့်ရခိုင်ဘက်ကအထိခိုက်ပျက်စီးနောက်ဆုံးရသတင်းနဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့ကဆောက်လက်ဆဆောက်ဦးပြိုကျခဲ့တဲ့အတွက်မြန်မာအလို့သမားတချို့ဒဏ်ရာရရှိတဲ့အပေါ်မှာမြန်မာတပ်ရုံးဘက်ကဘလို့လိုက်ပြီးကူညီပေးနေပါသလဲ။ဆားတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြတဲ့နေလိုက်စီစဉ်တဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ပြပေးပါမယ်ရှင
်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကျောင်းဝင်ဆွတ်ပတ်ခဲ့တယ်လို့ဆိုတဲ့ဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုတွေအချိန်မြင့်လှုပ်ဆောင်လာနေတဲ့ပေါ်ရုရှားစိုးရတောင်ရှိသူတွေကလောင်ရည်ရည်နေကြလိမ့်မယ်လို့သမ္မတတော်နဲ့ထွန်းကပြောဆိုလိုက်ပါတယ်။ဆွတ်ဆွဲချက်တွေကသမ္မတရွေးကောက်ပွဲမှာရှုံးနေတဲ့အတိုက်ခံဒီမိုကရက်တီရဲ့ခိုင်လုံမှုမရှိတဲ့စင်ကြယ်သက်သက်ဖြစ်တယ်လို့လည်းပြောဆိုကြတာပါ။သမ္မတရဲ့ရွေးကောက်ပွဲတောင်ရှိသူတွေနဲ့ရုရှားအနာမနေချာအဆက်အသွယ်လုပ်ခဲ့ကြပြီးရွေးကောက်ပွဲမှာနိုင်ရအောင်အကူအညီပေးခဲ့တယ်လို့ဆိုတဲ့ဆွတ်ဆွဲချက်တွေကသတင်းတူတွေကြောင့်လို့လည်းသမ္မတထွန်းကအမေရိကန်မီဒီယာတွေကိုတုံ့နှုံးလေးရှိတဲ့ရင်ညွှန်းပြီး Twitter လူမှုကွန်ရက်ကနေဒီကနေ့ပဲမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတထရန့်နဲ့ယူကော့ဘွဲမှာရှင်ပြန်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကတော့ရုရှားရဲ့စစ်ပတ်မှုတွေဟာယူကော့ဘွဲရှုံးနေရတဲ့အကြောင်းရင်းတစ်စိတ်တစ်ပိုင်းဖြစ်ပြောဆိုထားတာပါ။သမ္မတထရန့်ကတော့ရုရှားနဲ့သမ္မတရဲ့စီရိုရီတာဝန်ခံတွေကြားဆက်နွယ်မှုရှိမရှိတရားရေးဝန်ကြီးဌာနကအထူးစုံစမ်းစစ်ဆေးသူခန့်ရထားတာပါဝင်စုံစမ်းစစ်ဆေးမှုတွေကိုဆန့်ကျင်နေတာဖြစ်ပါတယ်။ဇန်နဝါရီလနဲ့သမ္မတထရန့်ကျန်းသစ္စာချင်းဆိုတာဝန်မြူခင်သတင်းပတ်တီမှာသမ္မတဖြစ်သူလည်းဖြစ်သမ္မတရင်ပြည်တော်မှာချန်ပီကလစ်တာဝန်ယူထားတဲ့ဂျယ်ခွန်ရှနာဟာရုရှားဆိုတာတာဝန်ရှိသူတွေနဲ့လျှို့ဝှက်ဆက်သွယ်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲသမ္မတကမှတ်ချက်ပေးပြောဆိုလိုက်တာပါ။သမ္မတရာဂူကဖေရှားခဲ့တဲ့ပြည်သူ့စုံစမ်းစစ်ဆေးဗျူ FBI ရင်ချဲရေးမှူးဟောင်းဂျေးစ်ကော်မီကွန်ဂရက်စ်ဝတ်တော်ရှင်းမှောက်ရုရှားရဲ့စစ်ပွဲမှုနဲ့ပတ်သက်လို့ထွက်ဆိုမဲ့အပေါ်မှာလည်းအင်ဂျီရောကတုံ့ပြန်မှုပြင်ဆင်နေပါတယ်။အင်ဂျီရောအမျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်ဟောင်းဖြစ်တဲ့မိုက်ကယ်ဖလင်းနဲ့ရုရှားတို့ချာမှာနီးစပ်တဲ့ဆက်ဆံမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့ FBI ကြီးကဲဟောင်းကိုပြောဆိုခဲ့တဲ့အကြောင်းဒင်းနေထွက်နေချိန်မှာပဲသမ္မတထရန့်ကရာဂူကနေFBI ကြီးကဲဟောင်းကိုဖယ်ရှားလိုက်တာဖြစ်ပါတယ်။ American Republican Territory Map John McCain ကတော့ရုရှားနဲ့သမ္မတဗလာဒီမီယာပူတင်တို့ဟာ AS Islam ဆွေးရောက်အဖွဲ့တက်တောင်မှအန်ဒီယန်ပုံများတဲ့အကြီးမားဆုံးချင်းချောက်မှုတရားဖြစ်တဲ့အကြောင်းသတိပေးပြောဆိုခဲ့တာပါ။ American သမ္မတရွေးကောက်ပွဲနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာပါရုရှားနိုင်ငံကဝင်ရောက်ဆွတ်ပတ်ပြီးဒီမိုကရေစီအခြေခံတွေကိုဖျက်ဆီးဖို့ကြိုးစားနေတဲ့အကြောင်းဩစတြေးလျနိုင်ငံမှာအလဲပတ်ရောက်နေတဲ့ထက်လွတ်တော်မှ McCain က ABC ရုပ်သံဌာနကိုမနေ့တုန်းကပဲပြောဆိုလိုက်တာဖြစ်ပါတယ်။
မြောက်အတ္တလန္တိတ်စာချုပ်အဖွဲ့အနီတိုးရဲ့ကုန်ကျစရိတ်တွေကိုဂျာမနီနိုင်ငံကမြင့်မြတ်တတထယ်ဝင်မှုမရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကနေထပ်မံဆွဆွဲပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ဂျာမနီကောင်ဆောင်တို့ရဲ့တွေ့ဆုံမှုဟာချကြောမမောရှိခဲ့ကြောင်းအင်ဂျီရောကပြောဆိုခဲ့ပြီးတုံးရဲ့အကြံမှာပဲအခုလိုမှတ်ချက်ထွက်ပေါ်လာခဲ့တာပါ။နေတိုးအဖွဲ့နဲ့စစ်ဘက်ဆိုင်ရာကိစ္စတွေမှာပေးသင့်ပေးတိုက်ထားတဲ့ဂျာမနီနိုင်ငံကအများကြီးရှော့ပေးနေတာဟာအမေရိကန်အတွက်အင်မတန်မှဆိုးလို့နဲ့အတွက်ပြောင်းလဲရလိမ့်မယ်လို့လည်းဒီကနေ့ Twitter မှာပြောဆိုလိုက်တာပါ။ Germany ဝန်ကြီးချုပ် Angela Merkel ကတော့တခြားသူတွေအပေါ်အပြည့်အဝအာကိုနိုင်တဲ့အချိန်ကာလမျိုးကုန်ဆုံးတော့မယ်ဆိုတာကိုမကြသေးခင်ရက်တွေအတွင်းအတွေ့အကြုံတွေအရသိခဲ့ရတဲ့အကြောင်းအီတလီနိုင်ငံဆစ်စလီမှာမကြသေးခင်ကကျင်းပခဲ့တဲ့ဆက်မှုထိပ်တီးခုနှစ်နိုင်ငံ G7 ညှိနှိုင်းခန့်အပြီးမှာပဲပြောဆိုခဲ့တာပါဒါပေမဲ့လည်း American နဲ့ Germany နိုင်ငံကြားဆက်ဆံရေးခိုင်မာစေဖို့တနိဋ္ဌာန်ခြားတာဆဲဖြစ်တဲ့အကြောင်း Germany ဝန်ကြီးချုပ်ကဒီကနေ့ရှင်းလင်းပြောဆိုခဲ့တာပါနိုင်ငံဆက်ဆံရေးအရေးကြီးတဲ့အကြောင်းနဲ့မကြသေးခင်ကမချက်ပေးပြောဆိုမှုတွေဟာလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေအရဥရောပဟာကိုယ့်အနာဂတ်ကိုကိုယ်ပါလာဖန်ရမှာဖြစ်တယ်ဆိုတဲ့အခြေခံနဲ့ပြောဆိုခဲ့တာဖြစ်ကြောင်းလဲဂျာမနီဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ယာရီဥဒုဖောက်ပြမှုတွေကိုတာစီရေ2015ခုနှစ်ပြည်ထောင်စုပါရစ်သဘောတူညီချက်ကို G7 ထိပ်သီးညှိနှိုင်းခန့်အတွင်းအမေရိကန်ကထောက်ခံကြောင်းမပြောဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုတော့ဂျာမနီဝန်ကြီးချုပ်နဲ့တခြားဥရောပကောင်ဆောင်တွေကအပြင်းထန်ဝေဖန်ခဲ့ကြတာပါ။ G7 ထိပ်သီးညှိနှိုင်းခန့်အပြီးထုတ်ပြန်တဲ့ကြေညာချက်မှာလဲယာရီဥဒုဖောက်ပြမှုတွေကိုရင်ဆိုင်ရမှာဆောင်ရွက်ရမယ့်အစီအစဉ်တွေနဲ့ပတ်သက်လို့အမေရိကန်ကလွဲလို့ကြံဖော်ဝင်နိုင်ငံတွေကိုပြုခဲ့ကြပါတယ်။ဂျာမနီဝန်ကြီးချုပ်ကတော့ယာရီဥဒုဆိုင်ရာသဘောတူညီချက်ဟာအရေးကြီးတာကြောင့်အပေးအယူလုပ်ရမယ့်ကိစ္စတစ်ခုမဟုတ်ကြောင်းပြောဆိုထားပါတယ်။
အမေရိကန်သမ္မတရဲ့ဆက်သွယ်ရေးတာဝန်ခံညင်ကြဲမှုမိုက်ဒူဘက်တော့ကဲဟာ၃လကြာတာဝန်ယူခဲ့ပြီးတဲ့နောက်မှာပဲယာရုကနှုတ်ထွက်သွားပါတယ်။မေလ၁၈နေ့မှာကလေးကနှုတ်ထွက်စာတင်ထားတာကိုသမ္မတဒေါ်နယ်ထရန့်ကလက်ခံထားပြီးဖြစ်ပေမဲ့မကြာသေးခင်ကပြည်ပခီးစဉ်ပြီးဆုံးတဲ့အချိန်ထိဆိုင်းငံ့ထားတာဖြစ်တဲ့အကြောင်းနဲ့ဝါရှင်တန်မှာရှိတဲ့ political သတင်းစာကိုညင်ကြဲမှုတပ်ကဲကပြောဆိုခဲ့တာပါ။ယာရုကနှုတ်ထွက်ရတဲ့အကြောင်းရင်းကိုတော့တိတိကျကျပြောဆိုမထားပါဘူး။
အီရန်နိုင်ငံဘက်ဂဒ်မြို့ကလူစီကားရလမ်းညမမာဒီကနေ့တိချားစီဖြစ်ပွားခဲ့တဲ့ကားဘုံခွဲတိုက်ခိုက်မှုတွေကြောင့်လူ28ဦးထပ်မံတေဆုံးပြီးဒါဇင်နဲ့ချီထိခဲ့ဒဏ်ရာရရှိခဲ့ကြပါတယ်။မြို့တော်လူစီကားရကာရာတာအရကနာမည်ကြီးရေခဲမုံဆိုင်အင်းဤပထမကားဘုံပေါက်ကွဲခဲ့ရမှာတော့အနေဆုံးလူ16ယောက်တေဆုံးပြီးတော့85ယောက်ဒဏ်ရာရခဲ့ပါတယ်။နိုင်ပိုင်းအကွာမှာပဲရှောက်ဝါကာအရကအစိုးရယုံတင်အင်းဤနောက်ထပ်ပေါက်ကွဲမှုဖြစ်ခဲ့ရမှာတော့လူ17ယောက်ထပ်မံတေဆုံးခဲ့ပါတယ်။ IS စစ်သွေးကြွားရေးအဖွဲ့ကတော့တိုက်ခိုက်မှုနှစ်ခုစလုံးဟာသူတို့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့ပြီးရှီယာမွတ်စလင်တွေကပြစ်မှတ်ထားတက်ခဲ့တာဖြစ်ကြောင်းလည်းပြောဆိုပါရဲတနေ့ကုံဥပုပ်ဆောင်မီညဖက်မှာစားတောက်ဆိုင်တွေကဖေးဆိုင်တွေထိုင်လေးရှိတတ်ကြတဲ့မွတ်စလင်တွေရဲ့ရမဒန်ဥပုပ်လာစတင်ပြီးရက်အနေနဲ့အကြမှာပဲပောက်ကွဲမှုတွေနဲ့ကြုံခဲ့ရဖြစ်ပါတယ်ပြီးခဲ့တဲ့နေ့ရမဒန်ဥပုပ်လာမှာလူပေါင်း300လောက်တေဆုံးခဲ့ရတဲ့ကရတာအရက်ကထရက်ကားကြီးတစ်စင်းနဲ့ပုံခွဲတိုက်ခိုက်မှုကိုတော့ IS Islamic အစိုးရအဖွဲ့ကကျူးလွန်ခဲ့တာပါအီရတ်နိုင်ငံမှာအစိုးရကိုထောက်ခံတဲ့တပ်တွေရဲ့မြေပြင်စစ်ဆင်ရေးတွေနဲ့အမေရိကန်ကဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်ဆင်မှုတွေကြောင့်2014နှစ်လပိုင်းမှာ IS တွေကြော်ရီစတင်တိမ့်ပိုက်ခဲ့တဲ့နယ်မြေတွေတစ်ဖြည်းဖြည်းလက်လွတ်ဆုံးရှုံးလာနေတာပါ IS ဆွေးရောက်တွေတိမ့်ပိုက်ထားတဲ့အကြီးဆုံးမြို့တစ်မြို့ဖြစ်တဲ့မိုဆူးမြို့ကိုတော့ပြန်လည်တိမ့်ပိုက်ဖို့အထိကပြင်မှတ်ထားထိုးစစ်ဆင်နေရမှာအခုအခါအစိုးရကမြို့ရဲ့အရှေ့ပိုင်းကိုထိန်းချုပ်နိုင်ခဲ့ပြီးအနောက်ပိုင်းကစစ်သွေးကြော်တွေကိုရှင်းလင်းနိုင်ဖို့လည်းဆက်လက်ကြိုးစားနေကြပါတယ်
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမျိုးရေးတပ်ဖွဲ့ရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းတဲ့နိုင်ငံတကာကျွမ်းကျင်တဲ့ပုဂ္ဂိုလ်3ရဲ့အမည်ကိုကုလသမဂ္ဂကကြီးညာလိုက်ပါတယ်။တပ်ဖြတ်မှုအားမပြုချင်းမှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်ရှာဖွေရေးနိုင်ငံတကာအဖွဲ့ကတော့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှင်းနေအိန္ဒိယချိုင်ဆန်ကဥဆောင်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားတာပါ။ပေါ်ဝင်တော့မှာဖွဲ့ထဲမှာတရီးလင်္ကာနိုင်ငံကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဟောင်းရာဒီကာကူမရာဆွာမီဩစတြေးလျနိုင်ငံကနိုင်ငံတကာလူခွင့်ရေးဆရာတိုင်မြင်ကပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီတိုတီတို့လည်းအဖွဲ့ဝင်တွေဖြစ်နေတာဝန်ယူမှာဖြစ်ပါတယ်စစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တယ်လို့ဆိုရဲလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံတကာကတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုံဆောင်ဖို့မလာတဲ့မှာတော့ကကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အရဖွဲ့စည်းလိုက်တာဖြစ်တဲ့အကြောင်းလဲကြေညာရက်မှာဖော်ပြထားပါတယ်မြန်မာဆိုအနေနဲ့ကုလသမဂ္ဂရဲ့ချက်လက်ရှာဖွေရေးအစီအစဉ်ကိုအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့သက်ဆိုင်ရာဒေသတွေအားလုံးကိုတောရောက်ခွင့်ပေးဖို့လဲတိုက်တွန်းထားပါတယ်မြန်မာဆိုကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပကတ်တွေနဲ့ပတ်သက်လို့ကော်မရှင်နှစ်ခုဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးနေရကြောင်းကုလသမဂ္ဂကတိကျစုံစမ်းမဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းညှင်းဆန်ထားတာပါကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ကော်မရှင်ပါဝင်အစိုးရကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်တွင်က ပိတ်ကပ်ဖြစ်ပွားနေတဲ့လူမှုအတိုင်းဝိုင်းနေတာမကဒေသခံအစိုးရတာဝန်ရှိသူတွေလူမှုရေးဖွဲ့စည်းရေးနယ်ပါတွဲဆောင်ဆွေးနွေးမှုတွေလွှတ်ဆောင်နေပြီးအစိုးရထံအပိဓာန်အစီရင်ခံတင်ပြနိုင်မှုလည်းကြိုးပမ်းနေတာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံထက်ကိုအပူပိုင်းဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့ကြကြောင်းလေပြင်းတွေတိုက်မှုချီပြီးတော့မြေပြုံမှုတွေဖြစ်ပွားခဲ့သလိုမြေနေမိုင်းတွေမှာရေကြီးရေရှာမဲ့အရင်းနဲ့လည်းရင်ဆိုင်နေရပါတယ်။လေပြင်းတိုက်လို့တစ်ပင်ပြီးပြီးလူနှုတ်ဦးသေဆုံးသွားသလိုထောင်နဲ့ချီရဲ့အဝိုင်းတွေပျက်စီးသွားတယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်။ထပ်အပြင်ယာယီတဲရုံနဲ့နေထိုင်နေကြတဲ့အိန္ဒိချင်းမြန်မာနိုင်ငံကဝင်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း2,000တို့အတွက်လဲစိုးရိမ်မှုတွေရှိနေပါတယ်။မုံတိုင်းဝင်မရောက်လာခင်မှာပဲလူပေါင်း3,000ထက်မလဲကိုအာဏာပိုင်တွေကဘေးလွတ်ရာရွှေ့ပြောင်းပေးလိုက်တာပါ။ကုန်းတွင်းပိုင်းကိုဝင်ရောက်ချိန်မှာတော့မုံတိုင်းဟာတနာရီကို118ကီလိုမီတာနှုန်းလေတိုက်ခတ်မှုရှိနေပြီးမြောက်ဖက်ကုန်းတွင်းပိုင်းဝင်ရောက်ချိန်မှာအပြော့သွားမယ်လို့ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနကခန့်မှန်းထားပါတယ်။
မော်တော်ရာသီမိုးတွေအဆက်မပြတ်ရွာသွန်းခဲ့ရတာကရေကြီးမြေပြိုမှုတွေကြောင့်လူပေါင်း180ထက်မနည်းသေဆုံးခဲ့ရတဲ့သတိလန်ကန်နိုင်ငံအနောက်တောင်ဘက်ဒေသမှာရေပိတံတင်းသူတွေကိုရှာဖွေကယ်ဆယ်နိုင်ဖို့ဆက်လက်ကြိုးပမ်းနေပါတယ်။လူပေါင်း100ကျော်ပျောက်ဆုံးနေဆဲဖြစ်ပြီးလူပေါင်း9000ခွဲလောက်ကလည်းတောင်ဘက်နဲ့အနောက်ဘက်ဒေသတွေမှာရှိတဲ့ယာယီဒုက္ခသည်စခန်းတွေမှာခိုလုံနေကြရတဲ့ကြောင့်သတိလန်ကန်နိုင်ငံကပ်ဘေးအနေနဲ့စီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်။ရေပိတံအဆိုးရွားဆုံးခံခဲ့ရတဲ့ဒေသတွေမှာအခုခါရေပြန်ကျလာနေပေမဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကတော့ကြီးကြီးမားမားရှိနေဆဲဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ။စစ်တပ်ကတော့လေရင်တွေတင်းမောတွေနဲ့အကူအညီလိုအပ်နေသူတွေထံအရောက်သွားနိုင်မှုလည်းကြိုးစားနေပါတယ်။သတိလန်ကန်နိုင်ငံမှာရေပိတံတင်းသူအရေအတွက်ကတော့လက်တလုံးမှာ5,000ခွဲလောက်ထိရှိနေပါတယ်။
မြောက်ကိုရီးယားနိုင်ငံကနောက်ဆုံးစမ်းသပ်ပြစ်လုပ်ခဲ့တဲ့ဒုံးကျည်ဟာပြစ်မှတ်ရှိရာကိုကျရောက်ခဲ့ပြီးတော့9မီတာလောက်ပဲအတိမ်ဆောင်ရှိခဲ့ကြောင်းအင်္ဂါနေ့မှာပြောဆိုပါရယ်တရင်သုံးမှတ်အတွင်းတတ်တဲ့အချိန်စမ်းသပ်တဲ့မြောက်ကိုရီးယားဒုံးကျည်ဟာတာဝဲပြစ်စကတ်ဒုံးကျည်အမျိုးအစားဖြစ်ပြီးအရှိတ်ဖက်ကီလိုမီတာ450လောက်အဝေးကဂျပန်နိုင်ငံရဲ့အထူးစီးပွားရေးဆုံးပင်လယ်ထဲကိုကျခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကလည်းပြောပါရယ်တနင်္လာနေ့ကဒုံးကျည်ပြစ်လုပ်မှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကိုယ်တိုင်ကြီးကျခဲ့တယ်လို့ဆိုပါရယ်တချိန်ထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချောက်မှုတွေကိုတုံ့ပြန်နိုင်မှုအတွက်အမေရိကန်ကချထားတဲ့ THAAD ဒုံးခွင်ဒုံးစနစ်လောက်ချအစ်စ်တွေရောက်လာမယ်အကြောင်းအမေရိကန်ကကြိုမပြောခဲ့တဲ့အတွက်စုံစမ်းစစ်ဆေးရေးလုပ်ဖို့တောင်ကိုရီးယားရဲ့ Liberal သမ္မတတေကတောင်းဆိုလိုက်ပါတယ်မေလ10ရက်ကနေသမ္မတတာဝန်ယူခဲ့တဲ့ Moon Jae-in ကသမ္မတအဖြစ်ရာထူးမတက်ခင်ကအာကောင်းတဲ့ Radar စနစ်ရှိတဲ့ THAAD ဒုံးခွင်ဒုံးစနစ်ကိုပြန်လည်တုံ့တက်မယ်လို့ကတိပေးခဲ့တာပါဧပြီလတုန်းကချထားတဲ့မူလလောက်ချနှစ်ခုအပြင်နောက်ထပ် THAAD ဒုံးခွင်ဒုံးလောက်ချ၄ခုတောင်ကိုရီးယားကိုရောက်လာပြီးအစ်စ်ရောက်လာတဲ့လောက်ချတွေနဲ့ပတ်သက်လို့အရင်အစိုးရကကောက်ကရေးဝန်ကြီးဌာနကသူ့ကိုကြိုးပြီးတော့ရှင်းပြခဲ့ခြင်းရှိတဲ့အကြောင်းသမ္မတမွန်ဂျေအင်းကပြောဆိုပါရယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအင်္ဂါညချမ်းထုတ်လွှင့်ပေးနေတဲ့ရေဒီယိုမြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာနားဆင်နိုင်ကြပါရှင်အခုတော့ထိတ်တန်းရောက်သတင်းလွှာလေးနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်မှုအတွက်အချက်လက်ရှာဖွေရေးအဖွဲ့ကနိုင်ငံတကာကျွမ်းကျင်ပညာရှင်တချို့နဲ့ကုလသမဂ္ဂကဖွဲ့စည်းလိုက်ပါပြီ။ဒီအပေါ်မှာမြမအစိုးရဘက်ကသဘောထားလူခွင့်ရေးအဖွဲ့တချို့ရဲ့အမြင်တွေကိုတော့မခင်ဖြူထွေးစူးစီးတင်ပြထားပါတယ်။
ရခိုင်ပြည်နယ်မှာလူကြွေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်အချက်လက်ရှာဖွေရေးအဖွဲ့ဆီလို့ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မတ်လ24ရက်နေ့ကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းတင်ကြားချက်ထုတ်ပြန်လိုက်ပါတယ်။မြန်မာစုရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုအဲ့ဒီအချိန်ကလေးကအချိန်လေးပြောဆိုခဲ့ပြီးဖြစ်တယ်လို့အခုလည်းဒီတိုင်းပဲဆက်လက်ရည်တည်သွားမှာဖြစ်တယ်လို့မြန်မာသမ္မတရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထီကပြောပါတယ်
။ဒါနဲ့ပတ်သက်လို့နိုင်ငံရေးဝန်ဆောင်တာလို့ပြောနိုင်ငံစုရရဲ့ရည်တည်ချက်သဘောထားကို2024ရဲ့နေမှာကျွန်တော်တရင်ထုတ်ပြန်ချက်ထုတ်ပြန်ထားပြီးဖြစ်တယ်။အခုလူ့ကိုယ်ရေးကောင်စီကဆက်ဆိုင်နေချင်းဖွဲ့စည်းတဲ့အခါသူ့ဟိုသူ့ရဲ့ဘယ်လိုresolution ရသူတို့ဆက်လုပ်တယ်ပေါ့နော်လုပ်ပြီမှလို့လေကျွန်တော်တို့ကလည်းကျွန်တော်နိုင်ငံရဲ့ရည်တည်ချက်အရဒီမတ်လ24ရက်နေ့မှာထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တိုင်းမှာသူတို့ကresolution ရလုပ်လို့ကျွန်တော်နိုင်ငံနဲ့ကျွန်တော်နိုင်ငံရဲ့ရည်တည်ချက်ရပဲကျွန်တော်တို့ကဆက်လက်ဆောင်ရွက်မှာဖြစ်တယ
်နိုင်ငံတကာလူခွင့်ရေးဖွဲ့တွေကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ရောတိုင်းပြည်အတွက်ပါအကျိုးရှိစေမယ့်နည်းလမ်းဖြစ်တယ်လို့ထောက်ပြတိုက်တွန်းနေကြပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortified Rights အဖွဲ့ကအမှုဆောင်အရာရှိချုပ် Matthew Smith ကအခုလိုမှတ်ချက်ပေးပါတယ
်။ This is a very important mandate and mission. The crimes that have been perpetrated not only in Rakhine State but also in Kachin and Shan State in particular those crimes have been very serious ဒါဟာတိတ်ကိုရေးကြီးတဲ့တာဝန်ပေးမှုလုပ်ငန်းတရားဖြစ်ပါတယ်။ရခိုင်ပြည်နယ်ကုတဲမှာလည်းမဟုတ်ပါဘူး။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဖြစ်ခဲ့တဲ့ရာဇဝတ်ပစ်မှုတွေဟာတိတ်ကိုဆိုးွားပါတယ်။အပြစ်ကျူးလွန်သူတွေဟာလည်းအပြစ်ကနေကင်းလွတ်ခွင့်ရနေပါတယ်။ဒါကြောင့်မလို့အခုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ဒီလိုမျိုးလူခွင့်ချိုးဖောက်မှုတွေကိုအနီးကပ်လေ့လာပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နိုင်ပါတယ်။ဒါဟာတိုက်ခိုက်ခံရတဲ့လူမှုအတိုင်းအဝန်တွေအတွက်တင်မဟုတ်ပါဘူး။တိုင်းပြည်တစ်ခုလုံးအတွက်အလွန်ကိုရေးပါတဲ့ကိစ္စဖြစ်ပါတယ်။
အခုဖွဲ့စည်းလိုက်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့နိုင်ငံရေးဝင်ရောက်ခွင့်တောင်းခံတဲ့အခါမြန်မာဆူရဘက်ကလိုက်လောခွင့်ပြုပြီးတော့ပူးပေါင်းဆောင်ရွက်လာဖို့မျှော်လင့်တဲ့အကြောင်းလေးမက်သူးစမစ်ကပြောပါရယ်။တကယ်လို့မြန်မာဆူရဘက်ကဆက်ပြီးတော့ညှဉ်းဆန်နေမယ်ဆိုရင်လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ကတော့တခြားဖြစ်နိုင်ခြေလမ်းကြောင်းတွေကတဆင့်စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်သွားနိုင်တယ်လို့မက်သူးစမစ်ကပြောပါရယ်။ကုလသမဂ္ဂတွေ့ရမှုချုပ်ဟာကိုဖီအာနက်ဦးဆောင်တဲ့ကော်မရှင်အပါအဝင်အစွဲကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်တွင်းကပြည်ပခဖြစ်ပွားနေတဲ့လူမှုအတိုင်းဝိုင်းတွေသာမကဒေသခံအစွဲရတာဝန်ရှိသူတွေလူမှုရေးအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေပြီးအစွဲရထံကိုအပြည့်အစုံအစည်းအဝေးတင်ပြဖို့ကြိုးပမ်းနေတာပါ။ရခိုင်အကြံပေးကော်မရှင်အနေနဲ့ဈာပြက်အစီအကံစာထုတ်ပြန်ခဲ့ချိန်တုန်းကတော့ဘယ်သူဘယ်ဝါတွေပါဝင်ပြီးဘယ်လိုလုပ်ရမယ်ဆိုတာထည့်သွင်းပြောမထားပေမဲ့လွတ်လပ်တရားမျှတတဲ့စုံစမ်းစစ်ဆေးမှုလိုအပ်တယ်ဆိုတာကိုထောက်ပြအကြံပြုထားတဲ့အကြောင်းကော်မရှင်အဖွဲ့ဝင်ဦးဝီလွင်ကပြောပါရစေ
။ကျွန်တော်တို့ကတော့ကော်မရှင်ရဲ့သဘောထားပဲပြောချင်တာပေါ့နော်။ကော်မရှင်ဈာပြက်အစီအကံစာမှာပဲကျွန်တော်တို့ကလေဒီကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကလွတ်လပ်တဲ့ဟိုတရားပြန်တာတဲ့စုံစမ်းစစ်ဆေးမှုတစ်ခုလိုအပ်တယ်။အဲ့ဒီကအဖြေကိုကျွန်တော်တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့လုပ်တင်ပါတယ်ဆိုတဲ့အကြံပေးထားပါတယ်။အဲတော့တရားမျှတလည်းလွတ်လပ်တဲ့ဟိုစုံစမ်းစစ်ဆေးမှုကဘယ်လိုလုပ်ရမလဲဘယ်မှာလုပ်ရမလဲဖြည့်သွင်းဖြည့်ပါကျွန်တော်တို့ဘာမှပြောမထားပါဘူး။အဲတော့အဲ့ဒီအတိုင်းတိုင်းလေးပဲကျွန်တော်ပန်ချက်ပေးချင်ပါတယ်
။ဒီကိစ္စတစ်ချက်ရခိုင်ပြည်နယ်မှာနေသားဆောင်တက်စကန်ချိုတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းလူချိုရေးအဖွဲ့ရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းမှာရိုဂျာမွတ်စလင်တွေအများအပြားတက်ဖြတ်ခံရတာအာဓမ္မပြုချက်ခံရတာအပါအဝင်လူခွေချူဖောက်မှုတွေတကယ်ပဲမြတ်ဖြစ်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့နိုင်ငံတကာကျွမ်းကျင်ပညာရှင်၃ဦးရဲ့အမိကိုကုလသမဂ္ဂကဒီကနေ့ပဲကြေညာလိုက်ကြပါဒီနေ့ကနိုင်ငံကတရားရုံးချုပ်ရှိနေအင်ဒီရာဂျိုင်စင်ကအဖွဲ့ကိုဦးဆောင်မှာဖြစ်ပြီးတော့တရုတ်နိုင်ငံနိုင်ငံကလူခွေကော်မရှင်ဥက္ကဋ္ဌဟောင်းရာဒီကာကူမာရာစွာမီနောက်ဩစတြေးလျနိုင်ငံကနိုင်ငံတကာလူခွေဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီတိုဒီတို့လည်းအဖွဲ့ဝင်တွေအဖြစ်တာဝန်ယူမှာဖြစ်တဲ့အကြောင်းကိုကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တဟာပြီးခဲ့တဲ့မတ်လတုန်းကလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်တာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပြီးတော့မြန်မာအစိုးရအနေနဲ့လည်းကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ထပ်မံတိုက်တွန်းထားပါတယ်ရှင်။
ဒါကတော့ရခိုင်ပြည်နယ်ဘက်ကလူခွင့်ရေးအခြေအနေကုလကအဖွဲ့ဖွဲ့ပြီးစုံစမ်းကြမယ်အကြောင်းမခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲရခိုင်ကဲယိုးရန်ဘက်ကိုတိုက်နေတဲ့ Cyclone မုန်တိုင်းရဲ့နောက်ဆုံးအခြေအနေကိုပြောပြပေးခြင်းပါတယ်။ရခိုင်ကဲယိုးရန်ဒေသအနီးကနေလွေလျားတိုက်ခတ်ခဲ့တဲ့ Mora Cyclone မုန်တိုင်းရဲ့အခြေအနေကြောင့်စစ်တွေမောင်းတော့ပါဝင်ရခိုင်ပြည်နယ်အတွင်းကဒေသတချို့မှာပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်။မုံတိုင်းကြောင့်လူထိခိုက်သေဆုံးမှုမရှိသေးပေမဲ့စစ်တွေမျိုးအနီးတစ်ဝိုက်မှာတော့အပြက်စီးများတယ်လို့ဒေသခံတွေကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်သတင်းပေးပို့ထားပါတယ်
။ရခိုင်ကန်ယူရန်ဒေသအနီးကနေဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုပဟိုပြုတ်ဝင်ရောက်ခဲ့တဲ့ Mora Cyclone မုံတိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်တွေကဒေသတချို့မှာအပြက်စီးတွေရှိခဲ့ပြီးဆုံးရှုံးမှုပမာဏအတိအကျကိုတော့လောလောဆယ်မှမသိရသေးဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ်။
စင်းတော့ကျွန်တော်တို့မချုံရသေးဘူးဗျ။စင်းဟိုကတော့လုံနေပါလား။အဲအစာအုပ်တွေမိုးလာတာပေါ့။လမ်းတွေပေါ်တစ်ပင်တွေတကန်းကြီးကျတယ်။ဒီဥစားတော့အခြေအနေပေါ့။ဟိုနောက်တစ်ခါတော့ဒီဟိုတဲတွေပေါ့တဲတော်တော်များများတော့ပျက်စီးတာပေါ့။တဲတော်တော်များများလေတိုက်တဲ့ခါကျတော့အမိုးလမ်းပေါ့ပျက်စီးကုန်။နောက်ကဒီဒုက္ခတွေစခန်းတွေပေါ့။ဒုက္ခစခန်းတဲတွေပြိုကျတယ်တဲတွေပြက်တယ်။
မိုရာဆိုက်ကလုန်းမုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာလေးတိုက်နှုန်းတနာရီ83မိုင်နှုန်းနဲ့စစ်တကောင်းနဲ့ကောက်ဆက်စ်ဘဇားမြို့ကြကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုဥတီဝင်ရောက်ခဲ့တာပါဆိုက်ကလုန်းမုန်တိုင်းအချိန်ကြောင့်ရခိုင်ပြည်နယ်တွေကစစ်တွေမောင်းတော့မင်းပြားကြောက်တော့ပုံနှကြွန်းစားရမြို့နယ်တွေမှာပျက်စီးဆုံးရှုံးမှုတွေရှိခဲ့ပြီးဒုက္ခသည်စခန်းတွေမှာရှိတဲ့တဲအိမ်တွေလည်းပြိုကျပျက်စီးခဲ့ပါတယ်မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတချို့ရှိခဲ့ပေမဲ့လည်းရေကြီးတာတွေလူထိခိုက်သေဆုံးတာတွေအထိဆိုးဆိုးရွားရွားမဖြစ်ခဲ့ဘူးလို့ဥတည်မောင်ဆွေကဆိုပါတယ
်ကျွန်တော်တို့ပြန်ပြီးတော့ဟာဟိုမနစ်တော့လည်းမုန်တိုင်းတွေဖြစ်ခဲ့တယ်2015တော့လည်းကျွန်တော်မုန်တိုင်းတွေဖြစ်ခဲ့တယ်အဲဒီကတော့နည်းနည်းတော့ဆိုးတာပေါ့ရေကြီးတာပေါ့ဆိုတော့ထိခိုက်မှုလည်းများတယ်ပေပြောက်လည်းရှိတယ်နောက်လမ်းတွေပါလေဟိုပိတ်တာပေါ့အခုကတော့ဟိုမုန်တိုင်းတော့ဖြတ်တယ်ဒါပေမဲ့
အဲ့လိုတီးတော့မပြတ်ခဲ့ဘူးပေါ့ဒီကေမွန်တိုင်းတွေ့ကြုံရတော့ကျွန်တော်ရှိမှာပြက်တာတော့မရှိဘူးဒါပေမဲ့ဟိုလေးတိုက်တဲ့အတွက်အိမ်နေကနေပြီးတော့အမိုးလန်နဲ့ပုံချောင်းနေအမိုးလန်နဲ့ကြောင်းနေအမိုးလန်နဲ့အဒီဥစ္စာတွေတော့ရှိပါတယ်ဒါတွေလည်းကျွန်တော်တို့အစီအစဉ်နဲ့ပဲကျွန်တော်ပြန်ပြီးတော့ဟိုမိုးလန်ရှိတွေရအောင်တော့ပြန်လုပ်ပါမယ်စစ်တွေမျိုးအနည်းတော့ဝိုင်းမှာတော့အပြည့
kind of Munanji and now buying ma. City new table, no? City new address. Yeah, to see Sonsho and Hazo Melu Yamabo.
Lashi Maro, Yakajine, Winjijo, Unibu Gurai, Munai Shinjau, Jessie Yarin Yarigo, Toyo Sissini, Mulan Chini Jao, Soya Ye Simene, Songya Domelo, Yakajine, Soya Pagabio Wale. Cyclone Mona Shinjao, Tiny Bine, Miazuma, Moji Nanji Shini Devi, Yama Ganuran Shangne, Ganon, Penlevinuma, Mota Livian Jayo Nanelo, Molly Watan is Lavida, Nunjamu Uzi Tanaga, Diganit Rin Topian Tavare. Mondaitan and Tim, Bangladesh Nangan Dega, Lutan Chiguro, Anavanuga, Piluya, Scan, we see Shuip Yang Pitavare. Mora Monanjang, Bangladesh Nangan Demaro, Nezo Lungao, the Songabi, Inji Yanichi, Piasi Getalo, Bangladesh Nangan Dega, Rohingya Doka, the Scan Rimale, Piasi Muri, Shidelo, Nangan Dega, the Rin Rima, Popia Tavarishi.
Mammy, you kind dream people get up, Chabarishi. Viewing on it, told you get a dream season in Lepadalu. We buy a jambi genes, so you view your email is a bummies at viewingnews.congo, Saturday night Marishi. A cool or sub your tie, Nangan Baga. မြန်မာရွှေပြောင်းအလို့သမားတွေရဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့လေကဆောက်လုပ်ဆောက်လက်ဆအစအဦးပြိုကျခဲ့တာကြောင့်ဆောက်လုပ်ရေးလုပ်ငန်းလုပ်နေတဲ့မြန်မာအလို့သမားသုံးဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။သူတို့ကိုရဲစေးရုံကိုပို့ပြီးတော့အရေးပေါ်ကုသမှုခံယူနေကြပါတယ်။သူတို့ရဲ့အတွက်မြန်မာတန်ရုံဘက်ကလိုက်ပြီးတော့ကူညီပေးနေတယ်လို့တန်ရုံကတန်ရာရှိကအတည်ပြုပြ
Song Lessa, set a tashi de Taitakuma, congrat lawny yin eh, Lady Makanai be Pujaraja, Yama Solo y Lutato, Sanai Bibi Dayari, Pintaza, Yashigaraja, Pangam Yoga, Yeseyon de Kuma, Pubio, Kutamu, Kanyunia, Yamalo the Mata, Yashi, Una Nintu Garo, Yamalo the Mato, Daya Pintaza, Yashi Gare, Lu, a Pibu Pujabare.
ဒီအလုံးသမားဟာဒီဟိုကြာတယ်ဆက်ဆက်တိုက်သူကြာတယ်တိုက်တိုက်သူတိုင်းတော့မြန်မာအလုံးသမားတော့ဦးထိခိုက်တန်ရရတယ်ပေါ့နော်ဟိုလက်ရှိလောလောဆယ်မှာတော့အဲသေးုံမှာဒီဆက်ရောက်ပြီးတော့စစ်ကူတန်တယ်တရားလည်းပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ရောလက်ရှိတော့မသွားရဘူးဒါပေမဲ့ကျွန်တော်တို့နောက်နေ့မှာသွားပြီးတော့သေးုံမှာကြည့်ပြီးတော့ဒီလုံသမားတွေရဲ့ဟိုသူကဘာတွေလဲအမှုယူလာပေါ့နော်အခုတန် ပါထောက်ကားကင်ထားလေသူတို့ရပြင်ရလိုက်တဲ့အခွင့်အရေးရရှိအောင်ကျွန်တော်တို့သွားပြီးတော့ပြည့်စုံပေးမှာပေါ့နော်ဟုတ်လက်ရှိချင်းနေအဲ့လိုမျိုးဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ကတော့အာသူဥပဒေရပါတော့ရောက်ဝင်ရခဲ့ရှိတဲ့အမခံကြီးလိုဟာမျိုးအထူးကိန်းနေအပူအတွက်ပေါ့နော်အဲ့ဒါမျိုးကျွန်တော်တို့ရရှိအောင်လုပ်ဆက်ပြီးတော့ကျွန်တော်တို့ညှိနှိုင်းဆောင်ပေးတော့မယ်နော်
ကျွန်တော်တို့
ဒီလန်ကိုရဲ့တွင်ကလေးလောင်းနေချိန်မှာဒီအပေါ်ကဒီဘီလက်မြေဖြိုးကိုမခံနိုင်တော့ပြူကြပါတော့ဆက်တထမှာပေါ့ဆက်တထဒီကားရက်ဖို့ဟိုကားရက်တဲ့ပကင်လုပ်နေနေရမှာပြူကြတာဆက်တထမြောက်မှာပြူကြတာအဲ့ဒါပြူကြတိုက်ကြီးပြူကြမှာဟိုအဲ့ဒီတို့လောင်းနေတဲ့ဘီလက်မြေနဲ့စံကူကွင်းကွန်ကရစ်နဲ့တွဲလောင်းနေနေရမှာပြူကြတာစံတိုင်းနေကြမှာပြီပြီတန်ရာရသွားသူတွေကတော့အသက်50နှစ်နေအရွယ်ဥမောင်က ရဲစရုံမှာအရေးပေါ်ကုသမှုခံယူနေရတာပါထိုင်းနိုင်ငံမှာမြန်မာလူသမားသုံးသန်းကနေလေးသန်းလောက်ထိလှုပ်လှုပ်ကြနေကြပြီးအများစုကတော့တရားမဝင်အလို့သမားတွေဖြစ်ကြပါတယ်လုပ်ငန်းခွင်အတွင်းထိခိုက်ဒဏ်ရာရသူအတော်များများကတော့အလို့သမားဖွဲ့စည်းရေးလိုက်လံကူညီဆောင်ရွက်မှုတွေရှိမှသာမျက်နှာကြီးတွေရရှိတာပါအခုအခါမှာတော့ဘဏ်ကောက်မြို့ပါဝင်နေဆက်တွေမှာပါအလို့သမားတန်ရာရှိ၅ဦးထားပြီး အလို့သမားရေးတွေကိုလုံဆောင်ဖို့အတွက်မြန်မာတန်ရုံးကစီစဉ်ဆောင်ရွက်ထားပါတယ်။ဒါပေမဲ့နေ့စဉ်နဲ့အမျှရှိနေတဲ့အလို့သမားရေးတက်တနာတွေကတော့အလို့သမားဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်မှသာပြည်နယ်နိုင်မှာဖြစ်ပြီးမြန်မာလူသမားအများစုကတော့ခက်ခဲပင်ပန်းတဲ့အလို့ညစ်ပတ်တဲ့အလို့တွေအနေနဲ့များတဲ့အလို့တွေကြားမှာလုပ်ကန်ရင်းနဲ့မြန်မာပြည်မှာရှိတဲ့ ဤသားစုတွေရဲ့စာဝတ်နေရေးပြဿနာတွေကိုဖြေရှင်းနေရဆဲဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရတည်တက်လာပြီးတနည်းကျော်ကြာတဲ့အထိအလောက်ကန်အခွင့်အလမ်းတွေဖန်တီးပေးနိုင်မှုတွေအားနည်းနေဆဲဖြစ်တာကြောင့်အိန္ဒိနာချင်းထိုင်းနိုင်ငံတွေကိုထွက်ပြီးအလောက်လောက်ကန်နေသူတွေကအများအပြားရှိနေဆဲဖြစ်ပါတယ်ရှင်
ထိုင်းချေဆိုင်ဗီအိုရဲ့သတင်းတောက်မအေးအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးကြပါတယ် ပြင်သစ်သမ္မတအစ်အီမာနျူအယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကိုပြင်သစ်နိုင်ငံပါရီမျိုးတော်အနီးကဘာဆန်နန်တော်မှာမနေ့တနင်္လာနေ့ကတွေ့ဆုံဆွေးနွေးပါတယ်။ပွင့်ပွင့်လင်းလင်းနဲ့မျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတယ်လို့ပြင်သစ်သမ္မတကပြောဆိုထားတဲ့ဆွေးနွေးပွဲမှာတော့ပြင်သစ်သမ္မတရွေးကောက်ပွဲအပေါ်ရုရှားမီဒီယာတွေကဩဇာလွှမ်းမိုးဖို့ကြိုးစားခဲ့မှုအပေါ်သမ Tabare, Vio is the end out Zeletica Hog the Him Pepo Tarago, Matangi Taika Pyopia Bim Habashim.
Russia Tamra Putin, Petamazo, Jimmy Chinsai, Twisson Bo, Gije, Canalade, Basal, Nandogo, Pinde Tamraga, Yuiche Girava. Drawing Nando de Maro, Tuye, Jacob, when Messrs. Yu Mugala Twin, Russia Media Ria, Popia Murillo, Saint Matamata, Chisia, Kisarigo, Pinde Tamraga, Swinu Kevare. Osa Gide Media Nakuga, Russia Tamra Putin, and Messrs. Pite, Tuye Dame, Marine Lepango, Tada Turu, Popia B.
Ce sont des organes d'influence.
Russia Today and Sputnik have been organs of influence.
Russia Today and Sputnik to a Yukopo, Lamunamu, Locata, Poiva, through a Chino Chone, Chino Meso Siomugo, Songs and Porto Viole, Chini Popiagavare.
Russia and Dombe Songa, Chechenya, Dita, Dream, Lindu, Somajade, Girine, Lesbian Nipo, Matia Pine Nirari Apo. Russia Tamra Putingu Pinte Tamra and Ine Pyosu Bugule, a Kwe Puedika Downsu Javade, a Kwe Lo Shamu Pueji, Amnesty International Ga, Sicily Koryaska Akulu Pyovare.
Mr. Macron promised it was a commitment he made to Amnesty International during the campaign.
Jinte Nangan Hemare Mahobu, Kavatalwa, Lu Kwe Yego Gagwa Mes Rago, Mr. Macron Gri Bitaraba, Tuya Yuega Boy, Meswe Siomu Dwin, Amnesty International Go Grigu Putaraba.
ရင်းရင်းတည်တည်ပြပြတတာပြတာနိုင်မဲ့လက်လွတ်လို့မရတဲ့အခွင့်အရေးသူ့မှာရှိနေပါပြီ။မစ္စတာပူတင်ကလည်းဒီလိုပြောလိုက်မှနားလည်မဲ့သူပါ။ဆွေးနွေးပွဲပြီးမှာတော့ပြင်သစ်သမ္မတကအခုလိုပြောဆိုခဲ့ပါတယ်။
Syria and Ukraine, လွတ်တဲ့ဈေးကွက်လွတ်တဲ့ရှင်ပြိုင်မှုဖြစ်ရေးလွတ်လပ်မျှတာတဲ့နိုင်ငံရေးအကျိုးစီးပွားဖြစ်ပေါ်ကန့်သတ်ချက်တွေနောက်ပြီးအခွင့်အရေးယူတဲ့ယနေ့အားလုံးကိုဖယ်ရှားလိုက်တာကကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအလုံးလက်မဲ့တိုက်ဖြတ်ရေးနဲ့ကျွန်တော်တို့နိုင်ငံသားရဲ့ဘဝအဆင့်တန်းမြင့်မားလာရေးကိုထောက်ကူဖြစ်စေမှာပါ။ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းစည်ကိုရုရှားတို့ကနှစ
ဒီနေ့ကတော့အတိုက်အခံတွေကိုနှိမ်နှင်းတိုက်ခိုက်နေတဲ့ဆီးရီးယားသမ္မတဘာရှားလ်အာဆတ်ကိုရုရှားအစိုးရကထောက်ပံ့ထားတာဖြစ်ပါတယ်ရှင်။မတ်တင်ကြီးထိုက်ပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်9:00နာရီကနေစနေနေ့ထိုင်းလိုမီတာ24.52အတွက်လိုင်းလံမီတာ190ရူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။စက်တိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင့်တည်ကောင်းစရာနဲ့ဓာတ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်တနင်္လာရီကနေနေ့ကင်းတနင်္လာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2018ခုနှစ်မေလ30ရက်အင်္ဂါနေ့ညဒုတိယပိုင်းနိုင်ဝက်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1695လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင်းနဲ့တိုက်ရိုက်လေလိုင်းဆွေးနွေးကဏ္ဍကိုစက်တိုင်းနားဆင်ရမှာပါအခုအရင်ဆုံးတော့ဦးသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းစီစဉ်နဲ့တင်ဆက်ပေးကြပါတယ်နားဆင်ကြည့်ပ
ါသမ္မတဒေါ်နယ်ထရန့်ပထမဆုံးပြည်ပကြီးစဉ်ကပြန်လာပြီးတဲ့အချိန်မှာပဲသူနဲ့ရုရှားဆိုရဂျာဆက်နဲ့ပတ်သက်မှုရှိမရှိသူ့ရဲ့မျက်ကွယ်မှာစစ်ဆေးမှုတွေကပို့ပြီးတော့ဒေါ်လာနေပါတယ်သူ့အတွက်ပုဂ္ဂိုလ်ရေးရာရောနိုင်ငံရေးအရပါနီးကပ်တဲ့တမတ်ဖြစ်သူထိတ်တန့်ကြံပေးဂျက်ကူရှနာအပေါ်မှာဆွဆွဲတဲ့မျက်မျောလေးနဲ့သတင်းတွေကလည်းပြန့်နှံ့နေပါလေ။သမ္မတထွန်းကတော့သူ့ရဲ့ရှေ့လေပိုင်းဒေသတစ်လျှောက်ပတ်သွားခဲ့တဲ့ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်မှာလို့အခုလိုပြောပါလေ
။
ဒီနေရာပဲရောက်မှားရုံမရှိခဲ့တဲ့အောင်မြင်ခဲ့တဲ့ခီးစဉ်ဆိုပြီးသူကပြောဆိုသွားတာပါ။သတင်းတွေမှာတော့သူ့ရဲ့အတွင်းစီးအယုံရဆုံးထိတ်တန့်ကြံပေးတမတ်ဖြစ်သူဂျက်ကူရှနာအကြောင်းတွေကိုတော်တော်များများရေးနေကြပါလေ။သမ္မတထရန့်ကဂျက်ကနယူးယောက်မှာတိတ်အောင်မြင်တဲ့အင်ညာစီးပွားရေးလုပ်ငန်းရှင်တစ်ယောက်ဖြစ်တဲ့သူ့အတွက်ဒိတ်ကိုဂုဏ်ယူပါတယ်လို့ပြောဆိုသွားတာပါ။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲရရှာရဲ့ဝင်ရောက်ဆွတ်ဖက်မှု FBI ကစုံစမ်းနေတဲ့ကိစ္စမှာဂျက်ကူရှနာပါဝင်ပတ်သက်နေတယ်ဆိုပြီးတန်တရားဖြစ်နေတဲ့အကြောင်းသတင်းတွေမှာရေးနေကြပါလေ။သမ္မတထရန့်သမ္မတဖြစ်ဂျန်သစ်စာမကြိမ်ဆိုခင်လေးမှာရုရှားအစိုးရနဲ့ရှိုးဝယ်ဆက်သွယ်ရေးလိုင်းတစ်ခုထူထောင်မှုရုရှားတန်မတ်ကြီးကိုကိုရှနာကချင်းကပ်ခဲ့တဲ့အကြောင်းသတင်းတွေမှာရေးသားနေတာဖြစ်ပါလေဒီမိုကရက်အောင်လွတ်တော်အမတ်အာရွန်ရှရစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါတ
ယ် There was the context of an election campaign in which the Russians had been
ရေကောက်ပွဲမဲဆယ်စီယုံပွဲအတွင်းမှာဒေါ်နယ်ထရန့်အနိုင်ရအောင်ရုရှားကဝင်ဆွတ်ဖတ်တာ Hillary Clinton ကိုထိကိုက်အောင်လုပ်ခဲ့တာဒီအကြောင်းအရာတွေအောက်မှာပဲတကယ်လို့ထွက်လာတဲ့သတင်းတွေဒါမှန်ခဲ့မယ်ဆိုရင်မဲဆယ်စီယုံမှုတွေအပြီးရုရှားဘက်ကဆွတ်ဖတ်မှုတွေလုပ်ပြီးတဲ့အချိန်ထရန့်ရဲ့အဖွဲ့ထဲမှာအဓိကပါဝင်ခဲ့တဲ့သူ့ရဲ့သားသမတ်ရုရှားတန်ရာရှိတွေကတဆင့်လျှို့ဝှက်ဆက်သွယ်ရေးတစ်ခုထူထောင်မှုလုပ်ခဲ့တာပါမေးရမှာကဘယ်သူတွေမသိအောင်ဘာတွေဖုံးကွယ်ပြောဖို့လဲဆိုတာပ
ါ CIA ထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးအောင်မိုက်ကယ်ဟေဒင်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့စိတ်ပြေအားအသိမိတဲ့အကြောင်း CNN သတင်းဌာနကပုံမှန်လင်းလင်းအခုလိုထုတ်ဖော်ပြောပါတယ
် What manner of ignorance chaos
မသိနားမလည်ပဲနဲ့ရှုပ်ထွေးပြီးကိုကိုကိုတိတ်အထင်ကြီးတဲ့တန်မြောက်ဖြစ်စရာလို့ရမျိုးပါဒါလို့ရုရှားတန်မတ်နဲ့တွေ့တယ်ပြောတယ်ဆိုတာလှုပ်တင်လှုပ်တိုက်တဲ့ကိစ္စလို့စဉ်းစားမိပါသလားဆိုတာမေးရပါလိမ့်မယ
်တချို့သတင်းတွေမှာတော့ထရန့်ရဲ့သမီးကူရှင်နာရုရှားရေးမှာပါဝင်ပတ်သက်တယ်လို့မြင်ပေမဲ့တစုံတရာအမှလှုပ်တဲ့သူဆိုပြီးဆွဆွဲတာမျိုးတော့မဟုတ်ပြန်သေးပါဘူးသူဟာစီးရီးယားရေးလို့ရှုပ်ထွေးတဲ့ကိစ္စတွေကိုဆွေးနွေးဖို့လမ်းကြောင်းရှာလာဆိုပြီးတော့လဲသတင်းတချို့မှာရေးပါတယ်ထိတ်တန့်ဆိုရရာရှိတွေကတော့ဒီကိစ္စကလုတ်တဲ့လုတ်ထိုက်လို့လုတ်တာဆိုပြီးကာဝယ်ပြောဆိုနေပါလေအမိမေလုံကျော်ရေးဌာနညွှန်ကြားမှုမိုက်ကယ်ခဲလီကတော့ ABC ရုပ်သံကိုအခုလိုပြောပါလေ
It's both normal in my opinion and acceptable
ဒီနှစ်ခုစလုံးကပုံမှန်ပါပဲကျွန်တော်အမြင်ကတော့လက်ခံနိုင်တဲ့ကိစ္စပါရုရှားလူနိုင်ငံမျိုးနဲ့ဆက်သွယ်ရေးလိုင်းဖွင့်နိုင်မှုဆိုတာကောင်းတဲ့ကိစ္စပ
ါလွှတ်တော်ကဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မတီကတော့သမ္မတထရန့်မကြာခင်ယာလူကဖေရှားခဲ့တဲ့ FBI စုံစမ်းရေးဘူရိုညွှန်ကြားမှုအောင် James Comey ဘာပြောမလဲဆိုတော့အကြီးအကျယ်စိတ်ဝင်စားနေကြပါတယ်။ကော်မီယာထင်ရှားဆုံးထိတ်တန့်သက်သေဒီလိုလည်းဖြစ်နေပါတယ်။ဒီမိုကရက်အောက်လွတ်တော်အမတ်အဒန်ရှရစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
်။ I do think ultimately we're going to want
ကျွန်တော်ကတော့ Mr. Kushner ကိုကျွန်တော်တို့ကော်မတီရှေ့မှောက်လာပြီးတက်တည်ထွက်ဆိုတာမျိုးလုံးဝလိုလားပါတယ်။ဖြစ်လာမယ်လို့လည်းအပြေအဝမျှော်လင့်ပါတယ်။စုံစမ်းရေးကော်မတီက Mr. Mueller ကဒီဆွဆွဲချက်တွေနဲ့ပတ်သက်လို့ကြားနာခြင်းတွေမှာတေးကြပါတယ်။
FBI Federal စုံစမ်းရေးဘူရိုညွှန်ကြားရေးမှူးအောင် Robert Mueller ကိုဒီလစောစောပိုင်းကပဲရုရှားရဲ့စစ်ဖက်မှုတွေစုံစမ်းရေးဥဆောင်ပဲစုံစမ်းစစ်ဆေးရေးမှုအဖြစ်ခန့်အပ်ခဲ့တာပါ ရွေးကောက်ပွဲမှာရုရှားရဲ့ပါဝင်ပတ်သက်မှုတွေနဲ့ပတ်သက်ပြီးဥပဒေကြောင်းနဲ့မညီတဲ့အပြစ်စုံတရားကျူးလွန်ခဲ့တာမျိုးရှိမရှိစုံစမ်းစစ်ဆေးဖို့အတွက်သူ့ကိုတာဝန်ပေးထားတာဖြစ်ကြောင်းပါခင်ဗျာ
ဥသိမ်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအင်္ဂါညတိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့အင်္ဂါညဒရိုက်လေးလိုက်ဆွေးနွေးကန်ဆွေးနွေးဖို့အချိန်ရောက်ပါပြီ။ထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့အင်္ဂါညဒရိုက်လေးလိုက်ဆွေးနွေးကန်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့ဒီညဉ့်ဆိုင်ကြီးလာကန်တွင်မှာဒီအခြေတင်ဖြစ်ခဲ့ရတဲ့စကရက်တစ်ခုနဲ့ပတ်သက်ပြီးတော့အချိန်ဆွေးနွေးမှာပါပြီးခဲ့တဲ့ညဉ့်ဆိုင်ကြီးလာကန်တွင်မှာပြည်တော်စုကနေပြီးတော့ခွဲမထွက်ရဆိုတဲ့အသုံးနှုန်းအပေါ်မှာတက်ရောက်လာတဲ့ကုသလေးကြားမှာအတော်လေးကိုအခြေတင်ဆွေးနွေးခဲ့ရပြီးတော့အဆုံးမှာသဘောတူညီချက်လည်းမရပါနဲ့ညီလာကန်ကိုအဆုံးသတ်ခဲ့ရပါတယ်ဖွံ့ဖြိုးပြီးတော့ဒီမိုကရေစီရှင်သန်မဲ့ပြည်တော်စုတည်ရသဘောတူဖွဲ့စည်းကြဖို့ရာဒီခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားတင်သလားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတင်လားဒီအသုံးနှုန်းကိုအလေးပေးဆွေးနွေးနေခြင်းအဖြစ်ရောလက်ရှိလုပ်နေတဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေရှေ့ဆက်ဖို့တကယ်ပဲထိအောင်သုံးတဲ့ပါမလားဒီကြောင့်ကျွန်တော်သုံးသပ်ဆွေးနွေးမှာပါအဓိကပါဝင်ဆွေးနွေးပြုပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါတယ်တဦးကတော့ဒေါက်တာအီးမောင်ဖြစ်ပါတယ်လက်ရှိပြည်သူ့လူထုကုသလေဖြစ်ပါတယ် AMP ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်နောက်တဦးကတော့ဥအောင်မိုးစောဖြစ်ပါတယ်လူပောင်တက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်နောက်တဦးကတော့ကိုတီဟတွေ့ပါကိုတီဟတွေ့ရတော့ NHK ဒရင်းဌာနရဲ့ဒရင်တော်သူဖြစ်ပါတယ်လက်ရှိဒီညီငယ်ညီလာကမှာလည်းတခြားလုံးဒရင်ယူခဲ့တဲ့သူတူဦးဖြစ်ပါတယ်ကျွန်တော်အရင်ဆုံးဒေါက်တာအေးမောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာအေးမောင်ကြားပါလားခင်ဗျာ
ဟုတ်ကြားပါတ
ယ်ဟုတ်ကဲ့ဒေါက်တာအေးမောင်ခင်ဗျာအခုဒီပြီးခဲ့တဲ့ညီလာကန်ထဲမှာကျွန်တော်ခုနကပြောသလိုပြည်အောင်စုကနေပြီးတော့ခွဲမထွက်ရဆိုတဲ့အသုံးနှုန်းတကယ်တမ်းပြောတော့ဒီစကလုံးက NCA ထဲမှာလည်းပါထားပြီးသားပါတော်လေးချစ်တင်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့အတိအကျဖြစ်ကြတဲ့ကိစ္စကတိုင်းတစ်တက်မတော်ဘက်ကလားအစိုးရဘက်ကလားဘယ်လိုအခြေအနေရှိလဲဆိုတာလေးပြောပြပြီးပါဦး
ဒီသုံးလုံးကအနှုတ်လက္ခဏာဆောင်နေဆိုတဲ့သဘောပါအဲ့တော့အပေါင်းလက္ခဏာဆောင်အောင်ကျွန်တော်တို့နော်ပြောင်းသုံးသင့်နေဆိုရဲ့အမြင်နဲ့ပဲဆွေးနွေးကြပါတယ်အဲ့တော့ခွဲထွက်ခွင့်မရှိမိဒီကမှာခွဲမထွက်ရဆိုတဲ့သုံးလုံးဟာခုနကအာနာတန်လေးလေးပါတာပေါ့ဆိုတော့ကျွန်တော်တို့ကဓာကြီးကိုပြန်ပြင်ဖို့စူးစမ်းကြပါတယ်ဥပမာတန်းတူကြီးကိုပိုင်းကြထန်းခွင့်democracy နဲ့ federalism နဲ့ကိုကျင့်သုံးနေသည့်အခါကာလပတ်လို့ပြည်ထောင်စုနေမည်အပိုင်းခြားဟူသည်မြည်ပြည်ထောင်စုမှခွဲထွက်ခြင်းမရှိစေရဆိုတာမျိုးနဲ့ကြံပြင်ဖို့လေအင်အားစုတွေကစ조사ကြပါတယ်တော်တော်လေးခုနကပေါ့နော်ဒီခွဲထွက်ခွင့်တော့ဒါခွဲမထွက်ရဆိုတဲ့အသုံးနှုန်းကိုမသုံးနိုင်ရင်ကျွန်တော်တို့ကိုပိုင်အုပ်ချုပ်ကိုပိုင်ကြံထမ်းပိုင်ခွင့်နဲ့ပတ်သက်တဲ့ကဏ္ဍတွေကျွန်တော်တို့ဆွေးနွေးလို့မဖြစ်ဘူးဆိုတဲ့သဘောနဲ့เนาะဒီညီ JPDJG ဖက်မှာကိစ္စမှုဖြစ်ခဲ့ပါတယ်ဟုတ
်က
ဲ့ဆိုတော့နောက်ဆုံးပေါ့လေတော်တော်လေးတင်ရှာပြောကြဆိုကြတဲ့အနေထားရှိပါတယ်ဟုတ်ကဲ့
ဆို
တော့ဒီကဏ္ဍနှစ်ခုလုံးကိုဖြုတ်မှပဲဖြစ်နေဆိုတဲ့သဘောနဲ့နောက်ဆွေးနွေးရဆိုတဲ့သဘောဖြစ်သွားပါတယ်
ကျွန်တော်အဲ့မှာတခုမေးချင်တာကတကယ်တမ်းကျွန်တော်တို့သိထားတော့တိုင်းသားချုပ်ရဲ့ခံယူချက်မှလည်းပြည်တော်စုကနေပြီးတော့ပြည်တော်စုတစုကခိုင်မာဖို့အတွက်ဆိုရှင်ပြည်တော်စုကနေခွတ်ထွက်လူကခွတ်ထွက်ခွင့်ရှိရမယ်ဆိုတဲ့အယူဆရှိပါတယ်အဲ့တော့ဒီအခြေတင်ဖြစ်တာကအနှစ်သာရအယူဆဖြစ်တာလားသကလုံးသက်သက်ပဲလားဘယ်လိုများဖြစ်တာလဲခင်ဗျဟ
ိုအနှစ်သာရပါပါတယ်ခွတ်ထွက်ခွင့်မရှိစေရဆိုတဲ့အသုံးနှုန်းရဲ့နောက်မှာခွတ်ထွက်ခွင့်မရှိလောက်နိုင်အောင်ကျွန်တော်တို့တော်နှစ်ပေါင်း90လောက်ကပေးထားကြတဲ့ဂတိပေါ့တန်းတူခွင့်ရကိုပိုင်းအုပ်ချုပ်ကိုပိုင်းကြက်ထန်းခွင့်ကိုပေးခြင်းဒီနော်ပေးခြင်းဒီခွေးမထွက်နိုင်တော့အောင်စီးနောင်မှုဖြစ်တယ်ဆိုတဲ့သဘောပါတနည်းအားဖြင့်ခွေးထွက်ခြင်းဒီဒီတော်စုကိုတည်ဆောက်နိုင်အောင်အင်အားတစ်ခုဖြစ်တယ်ဆိုတဲ့အမြင်တွေရှိပါတယ်ဥမာရှမ်းဖက်ကလည်းပြောပါတယ်ကျွန်တော်တို့ဒီဒီတော်စုမှာဒီတော်စုကိုချစ်လွန်းလို့လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်တည်ထောင်နိုင်ခဲ့ပါရဲ့နဲ့1948နော်ချစ်စင်ကိုပြောရပါနော်လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကျွန်တော်တို့တောင်တန်းသားတွေဟာနေတိုင်းနိုင်ခဲ့ပါလေနဲ့ဒီတော်စုကိုချစ်လွန်းလို့ဒီပြည်တော်စုမှာအတူတူပေါင်းနေထိုင်လာခဲ့တာနှစ်ပေါင်း80ရှိပြီခွေးထွက်ခွင့်ကိုမတောင်းခဲ့ဘူးသို့တော့ခွေးထွက်ခွင့်ဆိုတဲ့ကဏ္ဍမပန်းနိုင်တော့အောင်ကျွန်တော်တို့ပြည်တော်စု
ဒီနေ့ကြီးမရနိုင်တဲ့အနေအထားဖြစ်တဲ့အခါမှာအဲ့ဒီမရနိုင်တဲ့အနေအထားကိုဆောင်ရွက်ပေးခြင်းဒီကနေမခွဲထွက်ခြင်းလောက်အောင်စီးနှောင်မှုဖြစ်တယ်ဆိုတဲ့ဘုကျွန်တော်တို့ပြောကြဆိုကြပါတယ်။ဟုတ်ကဲ့ဒါကိုတစ်ဖက်ကလက်မခံတာပေါ့ဒေါက်တာအီမောင်နေလိုက်မှာမခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဒီဟာလေးကျွန်တော်ဆွေးနွေးပေးမယ်လူတွေကျွန်တော်ဖိတ်ခေါ်ကြပါတယ်ဥအောင်မှုသောနေလိ မြင်လဲသိကြပါလေတဆက်တည်းပဲကျွန်တော်မေးချင်တာကဒီခွန်ထွက်ရဆူတဲ့စကလုံးနဲ့ဒီကိစ္စကိုအလေးပေးဆွေးနွေးကြအဖြစ်ကောငင်းငယ်ရှေ့ဆက်ဖို့အတွက်တကယ်တမ်းတိအောင်တုံးတဲပါမလားအဲ့ဒါလေးပါတဆက်တည်းဖြစ်ပြီးပါဦးပါမို့လို့
ဟိုပါပေါ့ကျွန်တော်အဓိကဆွေးနွေးချင်တာကတော့ဟိုပါပေါ့ကျွန်တော်ကတော့အပြင်ကနေဆွေးနွေးမယ်တော့ပါပေါ့ကျွန်တော်ကတော့ခုနလိုကြီးကြောင်းငင်းငယ်ကြီးလာမှလည်းကျွန်တော်ပါဝင်တဲ့ရောက်ပြီးဒီနေ့ရှိရမှာမဟုတ်ဘူးအဲ့ဒါလေဒီအထဲမှာဆွေးနွေးခဲ့တဲ့အခြေအနေအကြောင်းအရာအချက်လက်တွေကျွန်တော်သိကြမယ်။သို့တော်လည်းပဲဟိုတစ်ခုလုံးနိုင်ငံရဲ့အခြေအနေကကျွန်တော်အမြင်ကိုပြောမယ်ဆိုရင်ဒီခေါ်ချက်ခွင့်ရှိရမရှိအပေါ်မှာဒီတိုင်းမအင်အားစုတွေအနေနဲ့လက်ခံဖို့ခက်တဲ့ကိစ္စကဒီနေ့တိုင်းရဲ့ဒီကောင်းဆောင်မှုပေါ့နော်။ဒီနေ့တိုင်းရဲ့ကောင်းဆောင်မှုတမတော်လည်းပါမယ်။ဒီနေ့တိုင်းရဲ့နိုင်ငံရေးကောင်းဆောင်မှုလည်းပါမယ်။ဒီပေါ်မှာသူ့အနေနဲ့ဒီတရားရာတိုင်းလုံးယုံကြည်မှုပြီးဖို့ခက်တဲ့အပေါ်မှာဒီခေါ်တဲ့ခွင့်သုံးရေးမသုံးရေးဆိုတဲ့ကိစ္စအသက်မှာရှိရတယ်လို့ကျွန်တော်အနေနဲ့ယူဆဒါနဲ့ပတ်သက်လို့ကျွန်တော်မြင်တဲ့အမြင်ပေါ့နော်အချက်သုံးလေးချက်ကိုကျွန်တော်တင်ပြချင်ပါဟုတ်ကဲ
့
ဒီပထမတစ်ချက်ကဦးနာဟိုဒေါက်တာအေးမောင်တို့လည်းဆွေးနွေးသွားတယ်1940ကွန်ဖရင့်လုံးကိစ္စဖြစ်တယ်နော်ပင်လုံးကိစ္စဖြစ်တဲ့အခါမှာဦးနာတို့ဒီခေါ်တဲ့ခွင့်ကိစ္စတော့တို့ကြာကျွန်တော်ဒီတိုင်းကြီးအဲ့ကလာကောင်းတော့နေရအင်းမပြင်းဘူးလေသို့တော်လည်းပဲချော့ချော့မှုမှုပြီးသွားတယ်ဒါတော့အဲ့ဒါကဘာကြောင့်ဖြစ်တာလဲဆိုတဲ့အခါကျတော့ကျွန်တော်နားလည်မှုကအဲ့ကလာမှာရှိတဲ့တိုင်းမှာပဲတရားကောင်းဆောင်ဒီအနေနဲ့ဟောဒီနေ့အဲ့ကလာမှာရှိတဲ့မအစိုးရကိုတာဝန်ခံတဲ့ကောင်းဆောင်ဒီအနေနဲ့ဟာဟောတိုင်းကြီးကျွတ်လည်ကြီးကပထမဆိုရင်အကြီးကျယ်ပေါ့ဒုတိယတစ်ခုကအဲ့သူရဲ့နောက်ပယ်မှာဘာအကျိုးစီးပွားမှမရှိတိုင်းပြည်လူရဲ့ဆိုပါပဲရှိဒီတစ်ခုပေါ်မှာအခြေခံလေးကိုကျွန်တော်အဲ့ဒီစဒါကဒါကတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကနှစ်ပေါင်း60 80ဖြစ်သွားပြီတိုင်းသားအင်အားစုတွေတိုင်းသားကောင်းဆောင်တွေကလည်းအဆက်ဆက်ကျောင်းသွားပြီအဲ့နောက်ကအဲ့ဂျာမန်နဲ့ကိလဗမာတပ်မတော်ဂျာမန်ဖြစ်တဲ့ပြိပက္ခလည်းအရန်ကြီးသွားတယ်ကြောင်းကြောင်းခံစားမှုတွေဒီစိတ်ဆံသာမှုဒီကြောင်းကြောက်ခဲ့ဟိုတစ်ဖက်နဲ့တစ်ဖက်ချင်းဒီဟာဒီဘလို့ခေါ်မလဲမကြည်တယ်မှုတွေအရည်အချင်းကြီးသွားရတော့တယ်မှာအကြည့်တယ်မှုတော်တော်ခက်တဲ့အနေထားမှာရှိတယ်ပေါ့နော်အဲ့လိုအခြေအနေမျိုးမှတောင်မှ1988ခုနှစ်80လုံးရေးတော်မူပြီးသွားတဲ့အခါမှာတိုင်းသားလူမျိုးစုတွေနဲ့ဗမာတွေကြားမှာတစုံတရာခြားနာထားတဲ့အတိုင်းကပယ်ဖျက်သွားနိုင်ခဲ့တယ်ကျွန်တော်အနေနဲ့ကျွန်တော်ကြည့်အဲ့ဒါပါဘူးကျွန်တော်ပြောချင်တယ်ဆိုမာတာမာခမြန်မာပြည်ဒီမိုကရက်တစ်မာမေးဖွဲ့ချင်1980နောက်ပိုင်းမှာပေါ်လာပြီးတဲ့နောက်ပိုင်းမှာအဲ့ကာလတုန်းကဆိုလို့ရှိရင် KNU မှာဆိုလဲဗိုလ်ချုပ်ရေးဆိုးဝါးများလို့ရှိတယ် KNU မှာဆိုလဲဥက္ကဋ္ဌဘန်ဆိုင်မျိုးရှိတယ်မြန်ပြည်ပြပါတီမှာဆိုလဲရှိလို့ရှိရင်လည်းဥက္ကဋ္ဌနိုင်ရှိခြင်းလို့ရှိတယ်ဆက်တယ်တော့အဲ့ဒီကောင်းဆောင်ကြီးတွေပါတဲ့ဒီလိုတပ်ပေါင်းစုအဖွဲ့အစည်းတွေမှာတောင်းမှာအဲ့တုန်းကမာတာမာခရဲ့ဒီမှန်းချက်ထဲမှာတစ်ခုကပါလဲဆိုနေတဲ့ခါကျတော့ပြည်နယ်ပေါင်းစုတည်ဆောက်ရေးဆိုတာเนาะပြည်နယ်ပေါင်းစုတည်ဆောက်ရေးဆိုတာအခုပြောနေတဲ့ဖက်ဒရယ်ဆိုတာထက်တော်မှစဉ်းစားမယ်ဆိုနည်းနည်းဒီနိုင်ငံလာလူကျွန်တော်ခံစားရเนาะဟောပြည်နယ်ပေါင်းစုတည်ဆောက်ရေးဆိုတာဖြစ်တဲ့အဲ့ကာလမှာတိုင်းပိုင်းအင်အားစုတွေကဒီသမာပြည်တွေကခွဲမထွက်ပါဘူးဆိုရင်သဘောတူညီမှုတစုံပြားရှိတယ်။ဆိုတော့အဲ့တော့ကျွန်တော်ဆိုလိုချင်တဲ့သဘောအဲ့တော့မှရှိတဲ့တိုင်းသားကောင်းဆောင်တွေကအဲ့ဒီခေတ်ကာလကနိုင်ငံရေးအခြေအနေပေါ်မှာတစုံပြားမျှော်လင့်ချက်ရှိခဲ့တယ်။တစုံပြားယုံကြည်မှုရှိခဲ့တယ်ဆိုတော့ကျွန်တော်ပြတာ
ပြော
ချင်တာဖြစ်တယ်။အဲ့ဒီလိုပဲအခု NCA သဘောတူညီချက်ချုပ်ဥစားရုပ်ချုပ်တဲ့အခါကျတော့လည်းတိုင်းသားကောင်းဆောင်တော်တော်များများကဒီခွဲမထွက်ပါဘူးဆိုတဲ့ကိစ္စကိုကျွန်တော်အဲ့စာချုပ်ထဲမှာတစုံပြားမူကျမ်းထဲမှာပါခဲ့တယ်လို့ကျွန်တော်တင်တယ
်။ဟုတ်ကဲ့မူကျမ်းမှာပါ
တယ်။တော်တော်လည်းပဲကနေ့ကာလမှာအဲ့ဒါဖြစ်မလာဘူး။ဟောဖြစ်မလာတဲ့ကိစ္စကကနေ့ကာလနိုင်ငံရေးအခြေအနေပေါ်မှာဒီတိုင်းရင်းသားတွေဖက်က
ကျောင်းကြီးမှုတစုံတရားခဏအချိန်နေဦးပေါ်မှာရောကြသွားတယ်လို့ကျွန်တော်အနေနဲ့အဲ့ဒီကျွန်တော်ပြောချင်ပါဘူး။ကျွန်တော်ဥစ္စာကျေးဇူးပါကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်။အနေရှိကကုတီဟာခုနကောမှုတော့ပြောသွားတဲ့အထက်မှာယုံကြည်မှုအားနေလို့ဆိုတဲ့ပြဿနာပြောတယ်။တကယ်ပြောရင်ယုံကြည်မှုတိစောက်တဲ့ကာလတစ်ခုကိုဖြတ်ပြီးတော့ခုနိုင်ငံကြီးတော်ဆွေးနွေးနေကြပြီ။ကုတီဟာဘယ်လိုမြင
ကြည့်တဲ့လူအနေနဲ့ပေါ့တော့ပေါ့အောင်သတိထားတဲ့အချက်ကိုကျွန်တော်တို့ပြောရရင်တော့ဒီကိစ္စအစည်းအဝေးထဲမှာဖြစ်တဲ့ကိစ္စကြောင့်အစည်းအဝေးရဲ့သဘောတဘာဝအရအပြာလန်ဆွေးနွေးကြတယ်ခံစားချက်တွေအမြင်တွေဆိုရင်လည်းဒီပေါ်ပြကြီးပြောကြတယ်ခပါဒီတဲ့အပြင်ကိုရောက်လာတာပေါ့နော်ဆိုတော့အပြင်ကိုရောက်လာတဲ့အခါကျကျွန်တော်တို့ကဒါကအခုနောက်ပိုင်းဒီပင်လုံးကျွန်တော်တို့ဒီဆွေးဆွေးနွေးပွဲရဲ့သဘောတဘာဝကိုလည်းကပွင့်လင်းမြင်သာအောင်လုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီချက်ချင်းအင်တာဗျူးလုပ်တဲ့တင်ရတယ်ဟလားဘယ်နေရှင်ကြာခတ်တော့ဒီကိစ္စကချက်ချင်းလူတွေကြားတဲ့ကိုရောက်လာပြီးတော့ထိတ်လန့်နေကြဖြစ်တာပေါ့နော်ဒါကတော့မကောင်းတဲ့အသားလားအမှန်တော့ဒီကိစ္စကိုအထက်ထက်မှာတကယ်တိုင်းရင်းသားတွေနဲ့ဟောဒါဒီစစ်တပ်တွေဟောအစိုးရတွေဆွေးနွေးနေတာကဒီဒီအကြောင်းအရာကိုဘယ်သူမှလည်းခွဲမထွက်ခြင်းမဟုတ်ခွဲထက်မှလည်းမဟုတ်ဘူးဒါပေမဲ့ဒါလေးကိုဘယ်လိုရေးကြရင်ကောင်းမလဲဆိုတဲ့ကိစ္စကဆွေးနွေးနေနဲ့နှက်ဆိုင်လာတယ်အစည်းအဝေးရဲ့သဘောတဘာဝအရအပြန်အလှန်ညှင်းပုံပြီးကိစ္စအပြင်ရောက်လာတဲ့အခါဟုတ်ရင်ဒီကိစ္စရေးတစ်ခုလို့ဖြစ်လာတယ်ဒါပေမဲ့ဟိုကျွန်တော်တို့ဖြည်းဖြည်းချင်းဖြည်းဖြည်းအဲ့တမိတဲမှာပဲနေကင်းမှာတော်တော်လေးပြင်းထန်တယ်ညနေကြတဲ့အခါတဖြည်းဖြည်းချင်းဟိုပါပေါ့နော်တုံးနေရရော့သွားပြီးတော့ဟိုပြန်လဲပြေလဲရေးတော့ကိုအားလုံးကပပြန်လဲပြင်ဆင်ရေးတော့ကိုလုံးဝဖြုတ်ရေးရနေပြီးတော့ဒါလေးကိုကြားကောင်းအောင်သိကောင်းအောင်ဘယ်လိုရေးမလဲဆိုတဲ့အပိုင်းပြန်လက်သွားတယ်ဆိုတော့ပြဿနာကဘာလဲဆိုတော့ကျွန်တော်တို့ media coverage ကလည်းတစ်ခါရဲ့ highlight တအားလုံးလဲခါကြတော့အားလုံးကဟလာဟိုမသိရင်ကျွန်တော်တို့ဒီတိုင်းအနာတွေကပဲဒီခွဲထွက်ဖို့အကြံစီရှိလို့ပဲဒီဒီ clock ကိုချုပ်ခိုင်းနေလို့ယူဆစရာဖြစ်သွားတဲ့အခြေအနေကိုရောက်သွားတာဗျ။အမှန်တော့အခြေအနေကအဲ့လောက်မဆိုးတစ်ချက်ပေါ့နော်။နောက်တစ်ချက်ကကျွန်တော်ပြောချင်တဲ့ချက်တစ်ချက်ကပါလဲဆိုတော့ဒီကိစ္စကဒီခွဲမထွက်ပါခွဲမထွက်ရလို့ပြောတဲ့ဒီ clock ကိုထည့်တာကစစ်တပ်ကထည့်တာဖြစ်နိုင်မှာပေါ့ဆိုတော့ကျွန်တော်အစီအွေးတော့မရှိဘူး။ဒါပေမဲ့တိုင်းရင်းသားတွေကနားလည်မှုလွဲနေတဲ့ချက်တစ်ချက်ကပါလဲဆိုတော့စစ်တပ်ကထည့်တဲ့အတွက်ကြောင့်မလို့ဒီ clock ကစစ်တပ်ကအမိတ်ပေးသလိုဖြစ်နေတယ်လို့တို့ကခံစားရတယ်။အမှန်တော့ဒီလိုဗျ။ကျွန်တော်ဒီ binary ပါလဲကျွန်တော်တို့ဒီရှမ်းပြည်နယ်ထဲမှာဆိုလဲချမ်းပြည်မျိုးစုအများကြီးရှိရတာတော့အခုဝါဆိုလို့ရှိလို့ဆိုပြည်နယ်တောင်းနေတာကျွန်တော်ပြည်နယ်မရှိဆိုကြပါဘူးဆိုတော့တကယ်တမ်းကျတော့ဟိုဆွေးနွေးရတဲ့သူကအဲဒီတော့ကျွန်တော်မြင်လာပေါ့နော်တက်တာနေပြီးတော့ဒီဟာကိုဟိုထဲကျင်တဲ့ထဲလိုတဲ့ဆန္ဒအပြင်းဆုံးဖြစ်ပါလိမ့်မယ်ဆိုတော့ဒီအပေါ်မှာဒါတက်တာထဲထားတဲ့တက်တာအမိတ်ပေးနေတယ်ဆိုသူကခံစားကြတယ်အမှန်တော့ဒီလိုခွဲမထွက်ရဘူးဆိုတဲ့စကားလုံးကအမှန်တော့အားလုံးကအားလုံးကိုပြောတယ်လို့နားလည်ဖို့လိုတယ်ပြင်မလားဟိုအမှန်တော့အကောင်းဆုံးတော့ဒါကိုနားခံလိုက်နားခံနိုင်နဲ့အားလုံးလက်ခံနိုင်လိုက်တဲ့အငြိသားတို့ကပြန်ရေးနိုင်တော့အကောင်းဆုံးပဲအဲဒီလိုမဟုတ်ရင်လည်းအခုရေးထားတဲ့ဟာကပမာရီယာပြောတာတော့မဟုတ်စစ်တပ်ကပြောတာလို့ခံစားနေတာကတော့ဟိုတိုင်းသားတွေအနေနဲ့နားလည်မှုတွေနဲ့တော့ကျွန်တော်ထင်တယ်ဘာလို့ဆိုတော့ဒါကတိုင်းသားအချင်းချင်းပြောတဲ့စကားလည်းဖြစ်နေတယ်တိုင်းသားပမာကိုပြန်ပြောတဲ့စကားလည်းဖြစ်နေတယ်ခွဲမထွက်ရဆိုတော့ဆိုအဲ့လိုမျိုးလေးကျွန်တော်တို့နားလည်ပေးနိုင်ရင်ကျွန်တော်တို့ဒါဟာပြည်လေသွားစရာအကြောင်းရှိရလို့ကျွန်တော်မြင်တယ်ဒုံကြည့်မှုကအဲ့လောက်ကြီးမပြတ်သေးဘူးဒါပေမဲ့သွားပြောသူပေါ့ကျွန်တော်မီဒီယာတွေ highlight လုပ်လိုက်တဲ့ခါကျတော့တိုင်းသားတွေကပဲခွဲထွက်လို့ရဲ့ဆန္ဒစိတ်တပုံးရှိလို့လာလေတစ်စိတ်စိတ်ထဲမှာအကြီးအကျယ်ရှိလို့ဒါကြီးကိုဒီ clock ကိုထုတ်ခိုင်းရင်ကျွန်တော်ကသဘောတူဒီလိုမျိုးဖြစ်လာတာပေါ့နော်ဆိုတော့ကျွန်တော်ကတော့ယုံကြည်မှုကအဲ့လိုကြီးတက်မသွားသေးဘူးကျွန်တော်တို့ဖြည်းဖြည်းချင်းကျွန်တော်တို့ဒီဟာကိုနားကြောင်းပြန်ရှာပြီးတော့ဒီလိုပြီးတော့စက်ပေါင်းသက်တာရှိတဲ့သကလုံးနဲ့ပေါ့နော်လက်ခံလွယ်တဲ့သကလုံးနဲ့ပြန်ပြီးတော့တိဆောက်ကြမယ်ရေးကြမယ်ဆိုလို့ရှိရင်တော့ဒီစားပြေလည်နိုင်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကုတီဟာကော်မှုဆိုဒေါက်တာအီးမောင်လီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်တို့ဒဲလီလိုက်စီစဉ်မှာဆွေးနွေးပါဝင်ခြင်းလို့တို့ရှင်ချိုဖိတ်ခေါ်တို့ဖုန်းနံပါတ်တွေပို့ထားပါတယ်အရင်ဆုံးဥအောင်မြင့်ရှိပါတယ်ရန်ကုန်မြို့ကဥအောင်မြင့်ကြားပါလားတူတတုံနဲ့ဆွေးနွေးလို့ရပါတယ်မင်းမြန်လို့ရပါတယ်ဟုတ်ကဲ့ဥအောင်မြင့်
ဟုတ်ကဲ့ပါလေ
ဟုတ်ကဲ့ပြောပါခင်ဗျာဆွေးနွေးလို့ရပါတယ်တူတူတုံနဲ့မင်းမြန်လို့ရပါတယ
်ဟုတ်ပါတယ်ကျွန်တော်ကပြည့်စည်စရာပြရမှာကျွန်တော်ကျွန်တော်ရခိုင်ပြည့်စည်ရတဲ့ဘက်မှာဆိုတော့ရှင်ရဗမာပြည်ရဲ့ခေတ်ကျလို့ရှိတယ်ဗမာပြည်ကာနန်မင်းတရားကလည်းကျွန်တော်လည်းမရှိနေဆီလာကျန်တဲ့လေကိုဘယ်ရည်ပြောင်းမလဲတော့စိတ်တည်းနဲ့လေစီသူလေးကိုအရှိတူခိုင်ပြည်ကလည်းသိထားတာရှိတယ်ဣတိကာနန်မင်းခေတ်ကျဗမာပြည်ရှိတယ်ဒါဒီကိုကျွန်တော်ကတော့အသိပေးလို့ရှိလို့ပြောပြတာ
အော်ဟုတ်ကဲ့ပါခင်ဗျာဦးအောင်မြင့်ကျေးဇူးပါကျွန်တော်နောက်ထပ်တော်ရှင်တယောက်ဖိတ်ခေါ်ချင်ပါလေကိုနေမင်းသူရင်ဆွေးနွေးလို့ရပါတယ်တူနဲ့မင်းမြန်ကြီးမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ဟောကျွန်တော်မျိုးလိုပဲနေသိကြတယ်နော်
ဟုတ်ကဲ့
ဟုတ်ကဲ့ဒီစီတော်စုကခွင့်မထွက်ရဆိုတော့ကြက်ကကသာတိကကျွန်တော်ယုံကြည်တာတော့ဒီစကဲကကစက်မတော်ကလာတာပဲဆိုတော့ကျွန်တော်တို့လုံးဝယုံကြည်နေတယ်ဒီကကျွန်တော်ဒီစကဲကပုံမှန်လေအာနာနဲ့အမိတ်ကလုံးဝပါနေတဲ့အတွက်ကြောင့်ဒီဆွေးနွေးပွဲဆိုတာဒီလိုမျိုးအနာရီအမိတ်ပါနေလို့ရှိရင်ဒီလေးလေးဆွေးနွေးပွဲဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူး
်ဒါမျိုးတွေကတန်းတဲ့ဘက်ကတော့လုံးဝလက်ခံနိုင်ကြအောင်လည်းမရှိဘူးကျွန်တော်မြင်တယ်။နောက်ပြီးတော့ဒီနေ့အဲမနေ့ကပဲဖြစ်နေတယ်ကျွန်တော်တိုင်းလာကြည့်တာပါပဲဟုတ်လားအဲအချင်းမှာဆိုရင်မြောက်တက်ကန်တယ်ဟုတ်ကဲ့အဲရှမ်းမှာဆိုရင်အဲဒီရှမ်းပြည်သူတွေအင်းစဲနေသက်ခံရဆိုတော့ကျွန်တော်အွန်လိုင်းမှာတက်လာတယ်ဒါတွေကိုကြည့်ကြရတယ်ကျွန်တော်တို့တိုင်းလာကြည့်တာဖြစ်တယ်ဆိုတော့အကြောင်းရင်းဖြစ်တယ်ကြာ
ဟုတ်ကဲ့
ကြောင်းအဲဒီတော့ကြောင်းကျွန်တော်တို့ဒီနေ့တို့ကဒီလိုမျိုးလေဒီနေ့မရှိဘူးဆိုရင်တော့ဘယ်တော့မှအောင်မြင်စာလမ်းစာလည်းဖြစ်လာမှာမဟုတ်ဘူးကျွန်တော်တုံ့တက်တယ်
ဟုတ်ကဲ့ကိုနေမင်းသူရင်ကျေးဇူးပါခင်ဗျာကျွန်တော်ဒီနေရာမှာကျွန်တော်ဒေါက်တာအီမောင်ကိုဖိတ်ခေါ်ချင်ပါတယ်ဘာလို့ဆိုတော့ခုနဥအောင်မှုဆိုပြောသွားတဲ့အထဲမှာယုံကြည်မှုတွေနည်းလာလားဆိုပြီးတော့သူတန်တရားဖြစ်လာတယ်တဲ့ဘာလို့ဆိုတော့ဒီအချိန်ကြီးကပို့ပြီးတော့နည်းနည်းလေးနောက်ဆုတ်လာတော့ဒါပေမဲ့လည်းကိုတိဟာတွေပြောတာကတော့မဖြစ်ပါဘူးခုနပြောလို့ဒါကစီဝေးတံပိုးရဲ့အခြေအနေကြောင့်ဖြစ်တာဒါဆက်သွားမယ့်အနေနဲ့တော့ဒေါက်တာအေးမောင်ဘယ်လိုမြင်လဲပြတကယ်တော့ SCA မှာလည်းဒီ clause ပါထားပြီးသားအခုကဒီကိစ္စမှာအခြေအနေဖြစ်တဲ့ဆိုတော့အခြေအနေကနောက်ပြန်များဆုတ်သွားလားဒါမှမဟုတ်ဒီတိုင်းပဲရှိနေပါလား
ဟိုပြန်တုံးတက်ရင်ဗျာ UNFC ကလည်းကိုချက်တင်ပြထားတာရှိပါတယ်အဲ့တော့ NCA ဒီ3-5မိနစ်လောက်ကျွန်တော်တို့အတွင်းစီးသေးမှာနော်ဒီဘက်ကတက်နေတိုင်းနာလည်းကံဖြူစီတွေစိတ်ကြီးဆွေးနွေးကြကြတယ်ထင်ပါတယ်အဲ့နောက်မှာ NCA ပို့ပြီးကမှကျွန်တော်တို့နိုင်ငံရေးအစုအဖွဲ့တွေပါလာတာပို့လေဒါ NCA ပိုင်းပါအဲ့တော့ခုနကသုံးလုံးဒီ2008ဖြူစီပုံမှာဒီတိုင်းသုံးလုံးပါလေကြအဲ့တော့ဒီတိုင်းနဲ့ဥသိမ်းစိန်ဆိုရသည်ကျွန်တော်တို့ NCC ပို့နော်ဒါဒီတော်စုညီညာညီလာခံလို့သုံးပြပါတယ်ဟုတ်တော့ဒေါအောင်ဆန်းစုကြည်က27ရာစုပင်လုံလို့သုံးတဲ့ခါမှာ20ရာစုဗိုလ်ချုပ်အောင်ဆန်းတို့ထုတ်ဆိုခဲ့တဲ့20ရာစုပင်လုံရဲ့စစ်မြင့်တဲ့ပင်လုံပြည်ညာတွေကိုပြန်တတိယစီပါတယ်။အဲ့ဒီမှာအလုံးသိပါတယ်1940ခုဖေဖော်ဝါရီက6-2ရက်မှာရှမ်းကချင်ရှင်းတို့ကဦးတွဲကော်မတီဆုံးဖြတ်ချက်5ချက်ကိုထုတ်ပြတာရှိပါတယ်။နောက်ဆုံးအချက်နံပါတ်5မှာလွတ်လပ်ရေးရည်ရည်နဲ့ခွေးထွက်လို့ကခွေးထွက်ခွင့်ပြုရမယ်ဆိုတာပါခဲ့ပါတယ်။အဲ့နဲ့ပတ်သက်လို့ဘုတ်ချုပ်က4ချက်ကိုကတိပြုပြီးသားမှာနောက်ဆုံးအချက်ကိုကျွန်တော်တို့တန်းကျူပြည်သူ့ဘက်ကမှတင်သွင်းဆုံးဖြတ်တယ်ဆိုတာမျိုးလုပ်တဲ့အခါမှာ1940ခုပြည်စည်းပုံမှာအဲ့ဒီအတိုင်းပဲပါလာရပါတယ်ဘုတ်ချုပ်က10နှစ်တတ်မှတ်ပါတယ်10နှစ်ဆိုရင်တိုင်းရင်းသားများမခွေးထွက်ရှင်လောက်အောင်တိုင်းရင်းသားများတောင်းဆိုတဲ့ကိုပိုင်အုပ်ချုပ်ကိုပိုင်တပ်ထမ်းပိုင်ခွင့်ကိုဒီပြည်တော်စုမှပြည်နေသားတွေပြည်ပါလာနိုင်တယ်ဆိုတဲ့သဘောနဲ့သူ48ကနေကျင်းနိုင်အောင်လုပ်ခဲ့ပါတယ်တော်တော်ဘုတ်ချုပ်ကအကျဆုံးသွားတာပေါ့လေအခု27ရာစုပင်လုံကိုဒေါအောင်ဆန်းစုကြည်ကသူ့ဖြစ်ရဲ့မျိုးဆက်အနေနဲ့20ရာစုပင်လုံရဲ့ခုနကပင်လုံဂတိကဝတ်တွေကိုပြန်ပြီးတော့ငင်းချအောင်ပြန်လုပ်မယ်ဆိုတဲ့အခါမှာ20ရာစုပင်လုံရဲ့ဂတိကဝတ်တွေပြန်ပေါ်လာပါတယ်အဲ့ဒီခါမှာကျွန်တော်တို့20ရာစုပင်လုံကိုရှနေမိမှလည်းကျွန်တော်တို့စိုးပါတယ်အဲ့တော့တိုင်းရင်းသားများကြီးအနှစ်80ရှိပါပြီခွေးထွက်ခွင့်တောင်းခဲ့တာရှိတယ်လို့ကျွန်တော်မမှတ်မိပါဘူးဆိုတော့1900အလုံးပြန်ကြည့်ပါ48ကနေ50ကျော်ကြည့်ရှင်နစ်စာကြားတဲ့အခါမှာခွေးထွက်ခွင့်တောင်းနိုင်တော်လည်းပဲဖြစ်စည်းပုံဖြစ်တာဥပဒေရတောင်းခဲ့တဲ့အနေအထားမရှိဘဲနဲ့စစ်မှန်တဲ့ပြည်ထောင်စုကိုတိဆောက်ပါဆိုတာမျိုးဆွေးနွေးတဲ့အခါမှာပမာကြတာအလုံးပြပါတယ်ဝီဒီရာသခင်ချင်းမောင်တို့ဘာလို့ဆွေးနွေးကြတဲ့အခါမှာ60နှစ်အနာသိမ့်မှုဖြစ်လာပါတယ်တိုင်းသားများ80ရှိပါပြီစစ်မှန်တဲ့ပြည်ထောင်စုကိုတိဆောက်ခြင်းနဲ့စစ်မှန်တဲ့ဒဏ်လူခွင့်ရင်းနဲ့အတူဒီပြည်ထောင်စုမှာညီညီညွတ်ညွတ်တိဆောက်ခြင်းနဲ့ဆန္ဒတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတိုင်းမှာရှိလို့လူမျိုးတိုင်းမှာလည်းရှိပါတယ်တော့ကျွန်တော်မတီးဆောက်နိုင်ခဲ့ဘူးအဲ့ဒီခါမှာခုနခွတ်တော့ခွန်းဆိုတဲ့စကလုံးတစ်လုံးနဲ့ပြန်ပြီးတုတ်ချင်မိမှာကိုကျွန်တော်တို့လေးစိုးပါတယ်အဲ့ဒီခါမှာနှစ်ဖက်ပြန်မိဖို့လိုပါတယ်ခွတ်တော့ခွန်းမရှိနိုင်တော့အောင်ကျွန်တော်တို့ပြည်တော်စုက80ကြာပြီဘာပြန်ပြေးဖို့လိုမှာလဲဘာပဲသဘောထားကြည့်ဖို့လိုမှာလဲကျွန်တော်တို့အပေါင်းလက္ခဏာဆောင်တဲ့ပြည်တော်စုကြီးကိုပြန်တီးဆောက်ချင်ပါတယ်အဲ့ဒါကြောင့်27ရာစုပင်လုံရဲ့တန်တိထံပြီး20ရာစုကကျွန်တော်တို့ပေးခဲ့တဲ့ဂတိကဝတ်တွေကိုပြန်အကောင့်ထည့်ပို့တဲ့ဒီလာကံချက်ကိုလိုပါတယ်အဲ့ဒီခါမှာခွေးထွက်ခွေးမရှိရှင်တော့အောင်မရှိနိုင်တော့အောင်ကျွန်တော်တိုင်းသားများရဲ့ကိုပိုင်အုပ်ချုပ်ကိုပိုင်ကြံစည်ခွင့်ကိုပေးဖို့လိုအပ်တယ်ဆိုတဲ့အနေအထားမှာရှိပါတယ်တော်တော်လေးစိတ်မကောင်းစရာဖြစ်တာကခုနကခွေးထွက်ခွေးခုနကမခွေးထွက်ရဆိုတဲ့အသုံးထုံးကိုเนาะကျွန်တော်တို့အဲသဘောမတူရင်ကျွန်တော်တို့ညှိနှိုင်းထားကြတဲ့အလုံးအတီးတူးတလောက်ဖြစ်နေကြတဲ့ကိုပိုင်အုပ်ချုပ်ကိုပိုင်ကြံစည်ခွင့်နဲ့ပတ်သက်တဲ့ကျွန်တော်တို့ဆွေးနွေးချက်၅ခုလုံးဟာရက်ဆိုင်တဲ့အနေအထားမှာရှိသွားပါပဲဆက်ပြီးဆွေးနွေးရန်ဆိုတဲ့သဘောပဲရှိတဲ့အခါမှာယုံကြည်မှုကိုတစုံတစ်ခုတိုင်းတာတိပြန်ပြီးဆောက်ဖို့အတွက်လာမယ့်6လကျွန်တော်တို့အမျိုးသားအချင်းဆွေးနွေးပွဲတွေမှာအများကြီးဆွေးနွေးဖို့လိုပါတယ်အပြစ်ခတ်ရက်စည်းကြောင်းကိုကြီးညာပြီးမှလက်နက်ခုနကကျွန်တော်တို့ဒီ NCA မှာလက်မှတ်မထိုးလာသေးတဲ့လက်နက်ကင်ဖြူစီတွေပြန်လက်မှတ်ထိုးလာအောင်
MCA ရဲ့အားနည်းချက်အတတ်ချက်ကိုကျွန်တော်ပြန်ပြီးတော့သုံးသပ်နိုင်အောင်လိုအပ်ပါတယ်။ဒါကြောင့်ဒီပစ္စည်းပုံအခြေခံဥပဒေကိုတောင်းမှကျွန်တော်ပြင်ဖို့ဆင်ဖို့ကြိုးစားနေတဲ့အခါမှာဒီပဋိညာကျွန်တော်ရဲ့ MCA ဟာခုနကအပေးယူလေးနဲ့အချောက်တင်းလေးနဲ့ပြန်ပြီးသုံးသပ်နိုင်တဲ့အဆင့်တစ်ခုကိုဘာကြောင့်ကျွန်တော်မလုပ်နိုင်ရမှလဲဆိုတော့ခုနကကျွန်တော်တို့အယူဆလေးတွေလည်းကျွန်တော်တို့ရင်ထဲမှာရှိပါတယ်။အဲဒါကြောင့်တင်းနိုင်ဖို့လိုပါတယ်။အမျိုးသားပြန်လေးရင်ကြားစေအောင်အပေးယူလေးတွေနဲ့လုံမကွင်းရှိရအာနာရှိရဖွင့်စီပြပြီးအ short တင်းလုပ်ပေးဖို့လိုပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်ချိန်နဲ့တိတ်မြောက်လို့လို့ပါဦးတော်ရှင်ချို့ဖိတ်ခေါ်ကြပါလေဦးလမောင် US ရပါ American ပြောင်းစုရပါသူကလည်းဆွနီဘုတ်တက်ဓမ္မပေးထားတယ်ဦးလမောင်တူတူလေးဆွနီပါမိမြန်ပ
ါဟုတ်ကဲ့ကျေးဇူးတင်ပါတယ် BOE ကိုကျေးဇူးတင်ပါတယ်အာခုနလွန်ခဲ့တဲ့နိုင်ပိုင်းမှာတင်ထားတဲ့ကုထေးစော်ရဲ့ကုစော်သေးပေါ့နော်ကုမှုစော်ရဲ့စာထဲမှာတိုင်းရင်းသားအဖွဲ့အစည်းတွေသဘောထားဆိုတဲ့နေရာမှာတိုင်းရင်းသားတနက်ကအဖွဲ့အစည်းများကခွဲမထက်ရေးကိုချင်းချက်ပြစ်လက်ခံတယ်တဲ့တန်းတူရေကိုပဲပြတာကိုရှိနေမှာခွင့်ဆက်ဘူးဆိုတဲ့စာပါပါတယ်အဲ့တော့ကျွန်တော်မေးချင်တာဟိုတိုင်းသားတွေအခုပြောနေတဲ့ခွဲထက်တဲ့ဆိုတဲ့ကိစ္စကကျွန်တော်တို့အများစုပေါ့နော်လူဘိန်းသားလေတာကဟိုတိုင်းပြည်တပီးနိုင်ငံအနေနဲ့ခွဲထွက်မယ်လို့နားလည်ထားပါတယ်အဲ့ဒီအပေါ်မှာအဦးဝင်းမောင်နေလဲကျွန်တော်မေးချင်တာကဦးဝင်းမောင်ကတိုင်းရခိုင်တိုင်းသားတယောက်နေတော့လည်းကောင်းတိုင်းသားခေါင်းဆောင်နေတော့လည်းကောင်းအဲ့ခွဲထွက်မယ်ဆိုတာကိုလက်ခံပါသလားခွဲထည့်ချင်ပါသလား
ဟုတ်ကဲ့အဲ့တော့ကြားပါပြီကျွန်တော်နောက်တဦးလို့ကျွန်တော်ဖိတ်ခေါ်လိုက်ပါမယ်မေကွန်ကိုနေဦးလင်းတူတူတုတ်လေးပြောပါခင်ဗျာကျွန်တော်ဦးဝင်းမောင်လည်းအလှည့်ပြန်ပေးခြင်းလို့
ကျွန်တော်ကတော့ဗမာလူမျိုးဆိုတော့ခွဲထွက်တာတော့မကြိုက်ဘူးပေါ့ကြားဟိုအတူတူနေပါမယ်လို့ကျွန်တော်တို့စိတ်ကူးရှိတယ်ဆိုရင်ဘယ်လိုပဲဖြစ်ဖြစ်နိုင်ငံတစ်ခုဖြစ်တယ်ဆိုတဲ့အတွက်ရေချီမှာတစ်ခါတည်းပူတွဲပြီးတော့နေဖို့ဒါအခြေချဆုံးဖြတ်စေခြင်းနဲ့ဗျာတိုင်းရင်းသားတွေနေနေအလောက်ပါပဲ
ဟုတ်ကဲ့ဦးနေလေးကျေးဇူးပါခင်ဗျာကျွန်တော်ဒေါက်တာအေးမောင်တမနစ်လောက်တော့ချိန်ရပါတယ်ခုနကကိုလမောင်မေးသွားတဲ့အချိန်မှာဒေါက်တာအေးမောင်ရဲ့အမြင်ကိုသူတို့မေးသွားပါတယ်ခွတ်ထွက်ဖို့ခွတ်ထွက်လို့ရဆန္ဒရှိပါလားဒါနဲ့ပတ်သက်လို့တိုးတိုးလေးဖြစ်ပြီးပါ
နှစ်90ရှိပါပြီခွတ်ထွက်ခွင့်ဆိုတာကခုနကကျွန်တော်တင်ပြခဲ့တဲ့အတိုင်းပဲကိုပိုင်ကြက်ထန်းကိုပိုင်အုပ်ချုပ်ပိုင်ခွင့်နဲ့ဆက်ဆက်ထားရအသုံးပြုဖြစ်ပါတယ်ကျွန်တော်ပြည်တော်စုကိုစဖွဲ့ကလေးကဒီကျွန်တော်တို့ဟိုလာဒန်းလူကြီးများတဲ့အခွင့်အရေးတွေကိုပေးမယ်။ဒန်းလူကြီးများတဲ့အခွင့်အရေးတွေကိုကျွန်တော်တို့အုပ်ချုပ်တဲ့အစိုးရပုဂ္ဂိုလ်တွေကမပေးခဲ့ဘူးဆိုရင်ခင်ဗျားတို့တိုင်းရင်းသားတွေခွတ်ထွက်နိုင်တယ်ဆိုတဲ့သဘောနဲ့ပင်လုံစာချုပ်ကိုချုပ်ပြီးမှလွတ်လပ်ရေးကိုယူလာခဲ့တာပါ။ဟု
တ်ကဲ့ကျွန်တော်15စက္ကန့်လောက်ပဲချိန်ရပါတယ်တို့တို့လေးဖြတ်ပြီး
ကျွန်တော်တို့ဒီကျွန်တော်တို့ဒီခုနကခွတ်ထွက်ခွင့်ကိုတောင်းနေတဲ့တိုင်းရင်းသားတွေမဟုတ်ဘူးကျွန်တော်တို့မြင်တာကစစ်မှန်တဲ့ဒေသစုကိုမတီးဆောက်နိုင်သေးလို့ကျွန်တော်တို့ညိုမှန်းနဲ့နှစ်90ကြာစစ်မှန်တဲ့ပြည်ထောင်စုကိုတိဆောက်ပေးပါဟာဒီအနှုတ်လက္ခဏာဆောင်တဲ့ခွတ်တော့ခွင့်မရှိစေရဆိုရက်အသုံးအနှုန်းကိုမသုံးကြနဲ့လို့ကျွန်တော်တို့ဒီအသုံးအနှုန်းကိုရှံခဲ့ပြီးမှခွတ်တော့ခွင့်မရှိခြင်းတော့အောင်ကျွန်တော်တို့အချင်းချင်းဒန်းလူခွင့်ရင်းနဲ့ကိုပိုင်စက်တန်းကိုပိုင်အုပ်ချုပ်ပိုင်ခွင့်နဲ့ပြည်ထောင်စုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတိဆောက်မယ်ဆိုရက်တန်တိချံကိုရှာပေးပါဆိုတဲ့သဘောနဲ့ပဲတိုင်းရင်းသားအားလုံးသွားနေ
ဟုတ်ကဲ့ပါခင်ဗျာဒေါက်တာအီမောင်ဥအောင်မှုစောကုတိဟသွေးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီကြောင်းကလည်းနောက်ပိုင်းမှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးတော့ဖို့ရှိပါတယ်အခုဒိုင်းလီလိုင်းစီစဉ်ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
ထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူကိုသားညုံဦးစီစဉ်တင်ဆက်တဲ့အင်္ဂါညဒိုင်းလီလိုင်းဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြေညာပေးပါအောင်ရှင
်ဒီကနေ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်စစ်ဖက်ခဲ့တယ်လို့ဆိုတဲ့ဆွဆဲချက်တွေကိုစုံစမ်းစစ်ဆေးမှုတွေအချိန်မြင့်လုံဆောင်လာနေတဲ့ပေါ်ရုရှားစစ်ရတောင်ရှိသူတွေကလောင်ရည်ရည်နေကြလိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဆွဆဲချက်တွေကသမ္မတရွေးကောက်ပွဲမှာရှုံးနေခဲ့တဲ့အတိုက်ခံဒီမိုကရက်တီရဲ့ခိုင်လုံမှုရှိတဲ့စင်ကြယ်တာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါမြောက်တန်နေစာရုပ်ဖွင့်နေတိုးရဲ့ကွန်ချက်စစ်တွေကိုဂျာမနီနိုင်ငံကမျက်မျက်ထတာထဲ့ဝင်မှုရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကနေထပ်မံဆွဆဲပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ကိုင်းပြည်နယ်မှာလူမျိုးရေးတပ်ဖွဲ့ရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းမဲ့နိုင်ငံကချွန်းကျင်သူပုဂ္ဂိုလ်၃ယောက်ရဲ့အမည်ကိုကုလသမဂ္ဂကကြေညာလိုက်ပါတယ်။တပ်ဖြတ်မှုအာမခံပြုချင်းမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်ရှာဖွေရေးနိုင်ငံတကာအဖွဲ့ကိုအိန္ဒိယနိုင်ငံကတရားဝင်ချုပ်ရှင်းနေအိန္ဒိယချိုင်ဆင်ကဦးဆောင်မှာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဆူလမန်ထာလာဝလီဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားထောင်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.